to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ6ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24.25 MHz နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်ကီထိုက်ပါတူရကီရဲ့ဝေဟင်ပိုင်နယ်ထဲကိုရုရှားလီယင်တွေကျူးကျော်ဝင်ရောက်ခဲ့တဲ့အပေါ်လက်သင့်မခံနိုင်ဘူးလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်ခွန်တုစ်မြို့မှာတော့တာလီဘန်တွေနဲ့တိုက်ပွဲအစ်စ်တွေပြန့်ဖြစ်နေပါတယ်အင်ဒိုနီးရှားရဲ့တော်မီရှုံမှုကြောင့်ဒေသရင်းမှာမိဂိုးမျိုးတွေဖုံးလန့်ပြီးလေထုညဉ့်ညံ့မှုနဲ့ကြုံတွေ့နေရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေကိုရောက်ရနေရကနေမဲပေးနိုင်အောင် Independent Youth for Change ဘွဲကဘလို့တိုက်တွန်းမှုတွေလုပ်နေပါသလဲ
တကယ်နိုင်ငံအပြောင်းလဲနေခြင်းနဲ့ဆိုရင်သူကမဲပေးခွင့်ရအောင်ဒီ၄ရက်အတွင်းမှာဗောနောကျွန်တော်ရက်ွက်ရုံနေမှာမဲပေးခွင့်ရအောင်တရားရောက်ထားတဲ့နယ်လို့ကျွန်တော်ရှင်းနေကြ၁၀ရက်အတွင်းလိုရမယ့်ကိစ္စကိုစိတ်ဝင်စားမှု
ကိုဆောင်ခပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမယ်ရှင်ဒါအပြင်နိုင်ငံရေးအကျဉ်းသားအလုံးကိုအောက်တိုဘာလ15ရက်နေ့မတိုင်ခင်မှာပြန်လွှတ်ပေးဖို့တောင်းဆိုမှုတွေအကြောင်းတိုင်းပြည်မှာဖြစ်နေတဲ့ပြဿနာအလုံးကိုဖြေရှင်းနိုင်ဖို့အတွက်ရွေးကောက်ပွဲဟာတခုထဲသောနှီးလမ်းမဟုတ်ဘူးဆိုတဲ့ပြောဆိုမှုအကြောင်းနဲ့မြန်မာလူကုန်ကူးကိုင်းခေါင်းဆောင်နဲ့အဖွဲ့ဝင်တချို့ဖန်ဆီးခံရတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးပါအောင်ရှင်
စီးရီးယားနယ်စပ်ကတူရကီဝေဟင်ပိုင်နယ်ထဲကိုရုရှားစစ်လေယာဉ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးမှာတော့တူရကီနဲ့ရုရှားနှစ်နိုင်ငံရဲ့အနာဂတ်ဆက်ဆံရေးအပေါ်မှာတူရကီသမ္မတကမေးခွန်းထုတ်လိုက်ပါတယ်။ကျွန်တော်တို့တွေးထင်မှထားတာတချို့ဖြစ်ပျက်ခဲ့ပြီးဒီကိစ္စတွေကိုတူရကီဘက်ကလက်သင့်မခံနိုင်ဘူးလို့တူရကီသမ္မတရက်ဆစ် TF အာရူဂန်ကဘယ်လ်ဂျီယံဝန်ကြီးချုပ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာလို့တူရကီရဲ့ဟူရီယက်နေ့စဉ်သတင်းစာကဖော်ပြပါတယ်။တူရကီဝေဟင်ပိုင်နယ်ထဲကိုရုရှားလီယင်တစင်ထပ်မဝင်ရောက်ခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးတဲ့နောက်မနေ့တနင်္လာနေ့မှာပဲတူရကီဆိုင်ရာရုရှားသံအမတ်ကြီးကိုအစိုးရကဒုတိယအကြိမ်ဆင့်ခေါ်ခဲ့ပါတယ်။ရုရှားတို့ရဲ့ချိုးဖောက်မှုဟာမတော်တဆဖြစ်ခဲ့တာမျိုးမဟုတ်ဘူးလို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အတွင်းရေးမှူးကလည်းသတင်းထောက်တီးကိုဒီကနေ့မှာပဲပြောပါတယ်။တူရကီရဲ့ဝေဟင်ပိုင်နယ်ထဲကိုနောက်ထပ်ကျူးကျော်ဝင်ရောက်တာမျိုးမဖြစ်သင့်တော့ဘူးလို့လည်းနေတိုးအတွင်းရေးမှူးကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကရုရှားလီယင်တစင်တူရကီဝေဟင်ပိုင်နယ်ကိုဖျက်ဆီးခဲ့ပြီးတဲ့နောက်ထပ်ဖျက်ဆီးမှုတွေလုပ်ရင်ခံစားရမယ့်အကျိုးဆက်တွေကိုရုရှားသံအမတ်ကြီးကိုပထမဆုံးအချိန်ခေါ်ယူသတိပေးခဲ့ပြီးတနင်္ဂနွေနေ့မှာပဲထပ်ပြီးတော့ကျူးကျော်ဝင်ရောက်ခဲ့တာလို့တူရကီနိုင်ငံသားရေးဝန်ကြီးဌာနကလည်းပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံခွန်တုစ်မြို့မှာဒီနေ့တိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒါကြောင့်ဒီမြို့ကိုအရင်ဝင်သိမ်းခဲ့တဲ့တပုံတွေကိုလုံးဝမောင်းထုတ်လိုက်ပြီးတမျိုးလုံးကိုထိန်းထားနိုင်ပြီလို့အစိုးရဘက်ကအရင်ပြောထားတာအလကားဖြစ်သွားပါပြီ။အာဖဂန်အစိုးရတပ်တွေနဲ့တာလီဘန်တပုံတွေကြားပြည်နယ်မြို့တော်ခွန်တုစ်ရဲ့မြို့လယ်ရင်းပြင်မှာအခုလိုတိုက်ပွဲတွေဖြစ်ခဲ့ကြတာပါ။အာဖဂန်ရာရှိတွေကလည်းနိုင်ငံမြောက်ပိုင်းကဒီမြို့ကိုအစားအသောက်တွေနဲ့အခြားရိက္ခာအကူပစ္စည်းတွေပို့လို့မရသေးဘူးလို့သတိပေးနေပါတယ်။ကုလသမဂ္ဂဘက်ကလည်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအနေနဲ့ဒီခွန်တုစ်မြို့တွေကနေထွက်သွားခဲ့ကြပြီလို့အတည်ပြုလိုက်ပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကသူ့တပ်ဖွဲ့တွေအနေနဲ့ဒီနေ့မနေ့စောစောမှာအာဖဂန်ဆိုရတပ်တွေကိုဝင်တိုက်ခဲ့တာဖြစ်တဲ့ခွန်တုစ်မြို့အချက်အချာနေရာအတော်များများမှာဒီတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့ထုတ်ပြောနေပါတယ်။တကယ်တော့ဒီတာလီဘန်သဘုံတွေအနေနဲ့ပြီးခဲ့တဲ့အပတ်ကပဲဒီခွန်တုစ်မြို့ကိုအစိုးရလက်ထက်ကအလင်းငတ်ယူတိုက်ခိုက်သိမ်းပိုက်ခဲ့ပြီးအဆိုရတပ်တွေကလည်းတံပြန်တိုက်ခိုက်ခဲ့ရမှာ၃ရက်အတွင်းဒီမြို့ကိုပြန်ရခဲ့ပါတယ်။အဲ့ဒီကတည်းကတဘုံတွေကိုအပြစ်တိုင်မောင်းထုတ်လိုက်နိုင်ပြီလို့အစိုးရဘက်ကကြွေးကြော်လာခဲ့တာပါခင်ဗျာ
။အတ္တလန္တိတ်ဒေသတလွားအချက်လက်ကာကွယ်ပေးရေးသဘောတူညီချက်ဟာအမေရိကန်အခြေစိုက်လူမှုကွန်ရက် Facebook သုံးဆဲသူတွေအတွက်အပြည့်အဝအကာအကွယ်မဖြစ်ဘူးလို့ဩစတြီးယားကျောင်းသားတဦးရဲ့တိုင်တန်းချက်ကိုဥရောပရဲ့အမြင့်ဆုံးတရားရုံးကအနိုင်ပေးလိုက်ပါတယ်။ဥရောပကသုံးဆွဲသူတွေရဲ့အချက်အလက်တွေကိုအမေရိကန်လုပ်ငန်းကြီးတွေကအပြည့်အဝအကာအကွယ်ပေးရေးအတွက်ဒေတာရင်းစောင့်ကြည့်သူတွေလိုအပ်ချက်ရှိတယ်ဆိုတာကို safe harbor လို့ခေါ်တဲ့သဘောတူညီချက်နဲ့ဖယ်ရှားမပစ်နိုင်ဘူးဆိုပြီးဒီကနေ့မှာပဲဥရောပတရားရုံးကကြေညာလိုက်တာဖြစ်ပါတယ်။ဥရောပကအချက်အလက်တွေကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးမှုကိုဆိုင်းငံ့တင့်မတင့်ကိုလည်း Facebook ရဲ့ဥရောပစီမံခန့်ခွဲမှုအခြေစိုက်ရာအိုင်ယာလန်ကပုဂ္ဂလိကအချက်အလက်လုံခြုံရေးဆိုင်ရာစီမံစည်းကမ်းကြီးချက်သူတွေချက်ချင်းဆုံးဖြတ်ရမယ်လို့တရားရုံးကပြောဆိုလိုက်ပါတယ်။ Safe Harbor သဘောတူညီချက်ဟာ15နှစ်သက်တမ်းရှိခဲ့ပြီဖြစ်ပြီးဥရောပရဲ့ပုဂ္ဂလိကလုံခြုံရေးဆိုင်ရာအချက်အလက်တွေကိုချိုးဖောက်မှုမရှိဘဲ ဥရောပနဲ့အမေရိကန်လုပ်ငန်းကြီးတွေကြားအချက်အလက်ဖလှယ်မှုကိုဆောင်ရွက်ဖို့နည်းလမ်းတစ်ခုအဖြစ်ခိုင်ခိုင်မာမာဖြစ်ပေါ်လာခဲ့တာပါ။ဩစတြေးလျကျောင်းသား Miss Sharing ကသူ့ရဲ့ကိုယ်ရေးကိုယ်တာအချက်အလက်တွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကရယူမှုကို Irish အချက်အလက်စစ်စစ်ထိန်းချုပ်သူတွေကကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုပြီးဥရောပတရားရုံးကိုတိုင်တန်းခဲ့တာဖြစ်ပါတယ်ရှင်။
အရှေ့လေပိုင်းမှာတော့ဂျေရုဆလင်နဲ့ဂါဇာအနောက်ဘက်ကမ်းရဲ့ရာမာလာမြို့အခြားကအဓိကစစ်ဆေးအကိမ်းမှာပါလက်စတိုင်းလူငယ်တွေဆန္ဒပြနေကြတာမှာအစ္စရေးတပ်တွေနဲ့ထိတ်တန့်ရင်ဆိုင်နေကြပါတယ်။ကွာလန်တီယာဒေသစစ်ဆေးအကိမ်းမှာဆန္ဒပြခဲ့တဲ့ရာပေါင်းများစွာချီတဲ့ပါလက်စတိုင်းဆန္ဒပြသူတွေကတချို့ကကြောက်ခဲတွေ၊ကဲတွေနဲ့ပြစ်ပေါက်ခဲ့ကြပါတယ်။အဓိကရုံးနှင်းနေဝတ်စုံတွေဝတ်ထားကြတဲ့အစ္စရေးရဲတွေဘက်ကလည်းရာဘာချီစံတွေမျက်ရည်ပုံးနဲ့တုံးပြီးလူစုခွဲခဲ့ပါတယ်။ဂျေရုဆလင်ကမွတ်စလင်တွေကအယ်ကာစာဘလီဖြစ်ကိုးကွယ်ကြပြီးဂျူးတွေကတမ်ပယ်မောင့်ဖြစ်ကိုးကွယ်ကြတဲ့သာသနာ့နယ်မြေအပေါ်အငင်းပွားမှုနဲ့ပတ်သက်ပြီးဒီသတင်းပတ်တွေအတွင်းမှာပဲအရှေ့ဂျေရုဆလင်နဲ့ဂါဇာနောက်ဘက်ကမ်းခြားမှာအကြမ်းဖက်မှုတွေပိုပြင်းထန်လာခဲ့ပါတယ်။တကယ်တော့ဒီရပိုင်းတွင်ဖြစ်တဲ့အကြမ်းဖက်မှုတွေအတွင်းအစ္စရေးလေးဦးတည်ဆုံးခဲ့ရပါတယ်။ကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတဲ့ပါလက်စတိုင်းဆယ်ကျော်သက်နှုတ်ဦးတို့ကိုလည်းအစ္စရေးရဲတွေကမနေ့ကပစ်ခဲ့တာကြောင့်သိဆုံးသွားခဲ့ရပါတယ်။ဒါအပြင်ပြီးခဲ့တဲ့သတင်းပတ်ကအစ္စရေးစုံတွဲတရွဲကိုကားပေါ်ကနေပစ်တက်ခဲ့တဲ့မှုနဲ့ပတ်သက်ပြီးပါလက်စတိုင်း၅ဦးတို့ကိုလည်းအစ္စရေးရဲကဆွဆွဲဖမ်းဆီးထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြေညာပေးနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံရီခန်ဘာရူမြို့အတွင်းမီးခိုးမျိုးဖုံးလွှမ်းတာကြောင့်လေးလူမတန့်ရှင်းမှုကအန္တရာယ်ရှိတဲ့အဆင့်ကိုရောက်ရှိခဲ့ပြီးအင်ဒိုနီးရှားပြည်သူ3,000ခွဲသို့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေခံစားနေရတယ်လို့အင်ဒိုနီးရှားအမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုအဖွဲ့ကပြောဆိုလိုက်ပါတယ်။မီးခိုးမျိုးဖုံးလွှမ်းမှုခံစားနေကြရတဲ့ဖီကန်ဘူရူမြို့ကဒေသခံတွေကကလင်းငယ်တွေကိုမီးခိုးမျိုးပြန့်နှံ့မှုတွေကနေရှောင်ရှားနိုင်ဖို့အုတ်ချုပ်ရည်မှုရုံးကမှဖွင့်လှစ်ထားတဲ့ယာယီခိုလုံရေးစခန်းတွေကိုဒီကနေ့မှပဲပို့ဆောင်ခဲ့ကြပါတယ်။အစိုးရရဲ့ခိုလုံရေးစခန်းမှာတော့မွေးကင်းစားကနေအသက်၄နှစ်ကျော်အရွယ်ကလေးတွေကိုလက်ခံထားပါတယ်။နှစ်စဉ်နှစ်တိုင်းဆိုသလိုပဲအင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းနဲ့ဘော်နီယိုကျွန်းတို့မှာတောင်ယာခုတ်ထွေမိရှုပ်ပြီးစိုက်ပျိုးရေးလုပ်ကိုင်မှုတွေကြောင့်ဖြစ်ပေါ်လာရတဲ့မီးခိုးမျိုးဖုံးလွှမ်းတဲ့ပြဿနာကိုပြီးခဲ့တဲ့သတင်းပတ်တွေကဆလုပ်ဒေတာရင်းမှာခန်းစားနေကြရတာဖြစ်ပါတယ်။အင်းဒီချင်းမလေးရှားနိုင်ငံမှာလည်းကျန်းမာရေးထိခိုက်စေတဲ့အထိလေးလူညဉ့်ညမ်းခဲ့တာကြောင့်မင်းကဆလုပ်ကျောင်းတွေကိုနှစ်ရက်ကြာပိတ်ခဲ့ပါတယ်။မီးခိုးမျိုးကြောင့်စင်ကာပူနိုင်ငံမှာလည်းလေးလူညဉ့်ညမ်းမှုကိုခန်းစားနေရတယ်လို့စင်ကာပူအမျိုးသားသဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းခံ၄ခုတို့မှာလည်းအင်ဒိုနီးရှားနိုင်ငံရဲ့တောင်ယာမီးရှို့မှုကြောင့်ဖြစ်လာတဲ့မီးခိုးမျိုးတွေကြောင့်အများပြည်သူကျန်းမာရေးထိခိုက်စေနိုင်တယ်လို့ထိုင်းဆိုရအာနာပိုင်တို့ကသတိပေးထားပါတယ်ရှင်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက TPP လို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာတစ်လွှာနိုင်ငံတွေကြားကုန်သွယ်မှုမှာအမိတ်စာချုပ်သဘောတူညီမှုရခဲ့တာကိုချီးကျူးပြောဆိုလိုက်ပါတယ်။တရုတ်ရဲ့စီးပွားအင်အားကြီးလာတာကိုထိန်းချုပ်ဖို့အမေရိကန်ကဥဆောင်ပြီးဒီစီးပွားကောင်းလာတဲ့ဒေသတွေနိုင်ငံပေါင်း70နိုင်ငံကြားရတာခဲ့တဲ့ဒီသဘောတူညီမှုကြောင့်ဂျပန်နိုင်ငံလုံခြုံရေးနဲ့ပစိဖိတ်ဒေသတွင်တည်ငြိမ်မှုတွေကိုအကြီးအကျယ်အထောက်အကူပြုသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်အာဘေကထုတ်ပြောလိုက်ပါတယ်။ဒါအပြင်တရုတ်အနေနဲ့အနာဂတ်မှာဒီအဖွဲ့ရဲ့ပါဝင်လာနိုင်ရင်လည်းဒီသဘောတူညီမှုကြီးကစည်ရေးမဟာဗျူဟာအရကိုပါပိုအရေးပါသွားလိမ့်မယ်လို့ဝန်ကြီးချုပ်အာဘေကဆက်ပြောခဲ့ပါတယ်။တကယ်တော့ဒီ TPP ပစိဖိတ်တလွာကုန်သွယ်မှုစာချုပ်ကြောင့်ကမ္ဘာစီးပွားရေး40ရာခိုင်နှုန်းရှိထားတဲ့ဒီဒေသတွင်းကနိုင်ငံတွေမှာစီးပွားရေးပိုပြီးလာအောင်တရုတ်စီးပွားရေးတိုးတက်မှုကိုရှင်နိုင်အောင်ထိန်းချုပ်ကန့်သတ်ထားမှုတွေကိုလျှော့ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီအဖွဲ့ဝင်တွေနဲ့ပြိုင်ဘက်တရုတ်လည်းပါဝင်လာမှာကိုမကန့်ကွက်ကြပါဘူး။သူတို့ကပဲတရုတ်ပါတီဖွဲ့တဲ့ပါလာရင်ကမ္ဘာစီးပွားအင်အားကြီးမားဆုံးဒီပစိဖိတ်ဒေသထဲမှာပိုမျှတတဲ့ကုန်သွယ်ရေးစံချိန်စံညွန့်တွေတတ်မှတ်ကျင့်သုံးလာနိုင်မှာဖြစ်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာမနေ့တနင်္လာနေ့ကအနည်းဆုံးလူ59ဦးတို့သေဆုံးခဲ့ရတဲ့နိုင်ငံတော်ဘုံပေါက်ကွဲမှုတွေကတခုကိုသူတို့လုံဆောင်ခဲ့တယ်လို့အစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့ကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံတောင်ပိုင်းကအယ်ဇူဗီယာမြို့ဈေးနားမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားကားဘုံဖောက်ခဲ့တာလို့ဒီကနေ့အင်ကာနေ့မှာပဲဆွန်နီအစွန်ရောက်တို့ကပြောဆိုလိုက်တာဖြစ်ပါတယ်။ မနေ့တနင်္လာနေ့တိုက်ခိုက်မှုတွေထဲမှာတော့မြို့တော်ဘက်ဂရက်ရဲ့အရှိမြောက်ဖက်80ကီလိုမီတာအကွာမှာရှိတဲ့ရှီယာမွတ်စလင်နဲ့အများစုနေထိုင်ကြတဲ့ခါလီမြို့ကအဆိုအဝါဆုံးတိုက်ခိုက်ခံခဲ့ရပြီးကားပုံးပေါက်ကွဲမှုကြောင့်35ဦးတို့သေဆုံးခဲ့ရပါတယ်။ဘက်ဂရက်မြို့တော်စင်ဂျင်ဘုံကဟူစိန်နီးယားအရက်မှာကားပုံးပေါက်ကွဲမှုမှာတော့လူ12ဦးသေဆုံးခဲ့ရပါတယ်ရှင
်။ယီမန်နိုင်ငံတောင်ပိုင်းမှာ rocket launcher နဲ့တိုက်ခိုက်မှုကြောင့်ယီမန်တပ်သားတွေနဲ့ Saudi Arabia ဦးဆောင်တဲ့မဟာမိတ်တပ်သားတွေပါဝင်တပ်သား15ဦးသေဆုံးခဲ့တယ်လို့ Arab Sabah မြန်မာနိုင်ငံကထုတ်ပြောလိုက်ပါတယ်။ဒီအရက်ဆဝါမြနိုင်ငံပိုင်သတင်းဌာန WAM ကအခုလိုတည်ကြည်မှုစင်းထုတ်ပြန်လိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုကိုဟူသီတပုံတွေလုပ်ခဲ့တာဖြစ်တယ်လို့ဆက်ဆွဲလိုက်ပါတယ်။ဒီဟူသီတပုံတွေအနေနဲ့ယီမန်အစိုးရကိုတနစ်ကြောကြာတိုက်ခိုက်လာခဲ့တာမှာ Saudi Arabia ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကအစိုးရတပ်ဘက်ကိုဝိုင်းကူပေးလာခဲ့ပြီးဒီညွန်ပေါင်းအဖွဲ့တွေမှာ Arab Sabah မြနိုင်ငံလည်းပါပါတယ်။ယီမန်အစိုးရအရာရှိတွေနဲ့ဒေသခံတွေကဒီတိုက်ခိုက်ရေးသမားတွေအနေနဲ့ rocket launcher ပုံ၄လုံးပစ်ထည့်ခဲ့ရမှာတလုံးကနိုင်ငံတောင်ပိုင်းစစ်ကမ်းမြို့အေဒန်ကဟိုတယ်တစ်ခုရဲ့ဂိတ်မှာကျတော့တယ်လို့ဆိုပါတယ်။ဒီဟိုတယ်ဟာအရင်ပြည်ပကိုထွက်ပြေးခလုံခဲ့ရပြီးဇူလိုင်လမှာပြည်ထဲပြန်ဝင်လာခဲ့တဲ့ရီမင်ဆွေရအုံပြုနေတဲ့နေရာဖြစ်ပါတယ်။နောက်လောင်ချပုံတစ်ခုတော့ရီမင်ဆွေရအကူအညီပေးနေတဲ့ပင်လယ်ကွေအတွင်းမှာမိစခန်းတွေကိုထိသွားခဲ့ပါတယ်ခင်ဗျာ
။2015ခုနှစ်အတွက်ယူပဗေဒနိုဘဲဆုကိုတော့နူထရီယန်နိုရဲ့လှုပ်ရှားမှုဖြစ်စဉ်တစ်ကိုရှာဖွေတွေ့ရှိခဲ့မှုအတွက်တာကာကီကာဂျီတာနဲ့အာသာမက်ဒိုနီတို့ချီးမြှင့်ခံရပါတယ်ရှင်။
ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငင်ထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါအခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြန်မြန်ချက်တွေကိုတလက်တင်ပြပေးပါမယ်သောရရှင်များရှင်မြန်မာနိုင်ငံအတွင်းမှာကိုယ့်ရဲ့ကိုယ်ပိုင်မဲဆန္ဒနယ်ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေအနေနဲ့ကိုရောက်ရှိနေတဲ့ပြည်နယ်တိုင်းဒေသကြီးတီတီကမဲဆန္ဒနယ်တွေမှာမဲပေးခွင့်ရဖို့ပုံစံ၃ကကြီးလျှောက်လွှာတင်နိုင်တဲ့ရက်ဟာအောက်တိုဘာလ၁၀ရက်နေ့မှာစီးရင်ပိတ်တော့မှာမို့၄ရက်ပဲကျန်မှာတော့တယ်ရန်ကုန်မြို့ပါဝင်မြန်မာနိုင်ငံအတွင်းကနေရာတော်များများမှာသိမ်းချီတဲ့ရွှေပြောင်းနေထိုင်သူတွေဟာမိမိတို့မဲဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြထားပါတယ်
ဟုတ်ပါတယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမှာဖြစ်တဲ့2015ရွေးကောက်ပွဲအတွက်ဆန္ဒမဲပေးပိုင်ခွင့်ရှိသူမြန်မာနိုင်ငံသားတွေနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးနိုင်ခွင့်ရှိရေးမြန်မာနိုင်ငံတွင်းမှာရပ်ပေါင်း186လထက်မနည်းမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်နေတဲ့မဲဆန္ဒရှင်တွေအနေနဲ့မဲစည်းရင်းထဲမှာပါဝင်နိုင်အောင်ပုံစံ၃ကကြီးကိုဖြည့်ပြီးတော့အောက်တိုဘာလ၁၀ရက်နေ့နောက်ဆုံးထားလျှောက်ထားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှိုးဆော်ထားတာပါဒါကြောင့်မြန်မာနိုင်ငံအနှံ့ကရွှေပြောင်းနေထိုင်အလုပ်လုပ်ကိုင်းနေသူတွေအတွက်မဲဆင်းရဲမှာအမီပါရေးပုံစံ၃ကကြီးဖြည့်ဖို့ရက်ကတော့အချိန်၄ရက်ပဲကြာမှာတော့တယ်ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီရွှေပြောင်းနေထိုင်သူတွေအပေါ်မှာထိထိရောက်ရောက်အသိပညာပေးနှိုးဆော်မှုလှုပ်ဆောင်နေတာကအားနည်းလွန်းတယ်လို့ရှင်ချေဘုံရက်တွေမှာရွှေပြောင်းနေထိုင်သူတွေကိုအဓိကရွေးကောက်ပွဲဆိုင်ရာပညာပေးလုပ်ငန်းတွေလုပ်နေတဲ့ Independent Youth for Change လူငယ်အဖွဲ့ကကိုဆောင်ခါကပြောပါတယ်။
အဲ့တော့တကယ်နိုင်ငံအပြောင်းလဲစေချင်တယ်ဆိုရင်ဒီကနေပေးခွင့်ရအောင်ဒီ၄ရက်အတွင်းမှာဗောနောကျွန်တော်ရုပ်ွက်ရုံးနေမှာမဲပေးခွင့်ရအောင်တရားရောက်ထားတဲ့နယ်လို့ကျွန်တော်ရှင်းတယ်ကြာ။၁၀ရက်အတွင်းလိုရမယ့်ကိစ္စကိုစိတ်ဝင်စားမှုလုံးဝမရှိနေဘူး။ဒါဆိုတော့ဟိုဒီဥမာကျွန်တော်ရုပ်ွက်ထဲမှာကိုပဲUEC ကနေလာဟောတာကအဲ့ဒီနေ့တရက်နေ့တစ်ခါပဲလာရတယ်။သူကအဲ့ဒီဒီတစ်ခါလာပြီးဆက်လာမဟုတ်တော့ဘူးပြီးတော့တကယ်ဆိုရင်ကဟိုဒီကြီးနေနဲ့လုတ်နေတာကနေ့ရက်တိုင်းပေါ့ဗျာအဲ့လိုမျိုးလာအောင်ပြီးတော့လူတို့ကိုနေနဲ့အလန်းလို့ပြီးနေရမယ်။ဘာလို့ဆိုတော့လူတွေကအခုချိန်မှာဟိုဒီကျွန်တော်တို့ချူပီတာလှိုင်းတာရအဲ့ဒီစီနီဘုံရက်ွက်တွေမှာအလုံးကတနေ့လုံးမတနေ့ထားရတဲ့လူတွေများတယ်။ဆိုတော့အဲ့ဒီဟာကိုအာရုံမဆိုင်နိုင်ဘူး။ဒီဘက်ကယူကြီးရဲ့လုံဆောင်မှုကိုအရင်အားနဲ့ဒီကျွန်တော်မြင်တယ်
ပြည်သူတွေအနေနဲ့မိမိတို့ရဲ့အင်တာစုစရင်အမီမပေါက်တဲ့နေရာတွေကိုရောက်နေတဲ့ဆိုရင်ကိုရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ရခြင်းနဲ့ဆိုရင်မဲဆန္ဒရှင်စရင်မှာပါဝင်နိုင်ရေးတက်ဆိုင်ရာရက်ွက်ကျေးရွာအုပ်စုကော်မရှင်ဖွဲ့ခွဲရုံးနေမှာပုံစံ၃ကကြီးလျှောက်လွှာတွေကိုတောင်းယူပြီးဒီလ၁၀ရက်နေ့နောက်ဆုံးထားအချိန်မီလျှောက်ထားကြရမှာဖြစ်ပါတယ
်။သူရက်ွက်အုပ်စုမှုရဲ့ငင်းလွတ်တယ်ဗျ။ဒါကဥမာကျွန်တော်တို့ရှိပီတာကရက်ွက်ကိုဟိုဟာ UG ကော်မရှင်ဥက္ကဋ္ဌကိုယ်တိုင်လာပြီးတော့သူကအဲ့ဒီကလူတင်းတွေကိုတောက်ပြီးတောက်ပြီးရတဲ့အဲ့ဒီမှာတာဝန်ခံတယောက်ထားပြီးတော့ရက်ွက်ထဲကရင်းမြစ်ဖတဲ့ဘောမျိုးကိုအဲ့ကြည့်တော်မှာမှနည်းနည်းကြီးတဲ့လူကိုတာဝန်ပေးပြီးတော့သူကနေပြီးတော့အဲ့ဒီသူ့ထဲမှာရှိတဲ့လူတွေအကုန်လုံးကိုဆင်းရင်းလိုက်တော့ပြီးသုံးကကြီးနဲ့တစုစီးတဲ့ပြန်တင်ပေးတာမျိုးလုပ်တယ်အဲ့လိုမျိုးရက်ွက်တိုင်းမှာလုံနိုင်ရင်အကောင်းဆုံးပဲ
အဲ့လိုလုပ်တဲ့နယ်လို့ကျွန်တော်ထင်တယ်ဒီလက်ရှိအချိန်တွေကပြည်သူ့အဝင်ပါမှပြည်သူ့အလုံးမရမယ်ဆိုတာမျိုးမဟုတ်ဘဲနဲ့ဒီယူကြီးကအဲ့လိုကြီးဝင်လုံးနေမယ်ဆိုရင်ကျွန်တော်အများကြီးကောင်းနေမယ်လို့ကျွန်တော်ထင်တယ်ဗျရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဩဂုတ်လတွေကဒီကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့လည်းမေဆာနာရှင်ပြည်သူတွေကြားမှာတော့ပုံစံ၃ကကြီးနဲ့ပတ်သက်တဲ ညမနေ့ကနေ့ကြာမှာရွှေပြောင်းနေထိုင်လှုပ်လှုပ်သူတွေကြာရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆန္ဒရှင်အတိပေးမှုတွေနေပါလို့နာကြောင့်မဲဆန္ဒရှင်တွေအနေနဲ့မဲပေးခွင့်ဆုံးရှုံးရမယ်အခြေအနေမှာရှိနေတာပါရန်ကုန်မန္တလေးလိုမြို့ကြီးတွေကစက်မှုလုပ်ငန်းဆောင်တွေကချင်ပြည်နယ်ဖားကန်ဒေသကကြောက်တွင်းလုပ်ငန်းတွေလိုအစုလိုက်အပြုံလိုက်အလုပ်ရွှေပြောင်းလုပ်ကင်သူတိန့်ချီရှိနေတယ်နေရာတွေက
ရှိတဲ့ပြည်နယ်တိုင်းဒေသတည်တည်ကနေပြီးတော့မဲပေးနိုင်အောင်ပုံစံသုံးကားရေလျှောက်လွှာတင်နိုင်တဲ့ရေပြီးဆုံးတော့မယ်ဆိုတဲ့အကြောင်းကိုမဆုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ဆက်စတဲ့သတင်းတစ်ပုဒ်ကိုတင်ပြသွားမှာဖြစ်ပါတယ်ဒေါ်ရရှင်များရှင်တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအားလုံးကိုဖြေရှင်းနိုင်ဖို့အတွက်ရွေးကောက်ပွဲနေလန်းဟာတခ
င်2015ထွေထွေရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအပြတ်တက်နိုင်ရုံအစိုးရဖွဲ့နိုင်ရုံနဲ့မပြီးဘဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာတိုင်းပြည်ပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်2015အထွေထွေရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဖွင့်ရမယ့်တကားဖြစ်တယ်လို့ပြောဆိုလိုက်ပြီးရွေးကောက်ပွဲအောင်နိုင်ရင်အောင်ပြည်တွင်းစစ်ကိုအကြောင်းပြပြီးတိုင်းပြည်မငြိမ်မသက်မှုနဲ့ရွေးကောက်ပွဲရလဒ်ကိုငင်းပယ်တာမျိုးမဖြစ်အောင်ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအာရုံစိုက်ကြဖို့လိုမယ်လို့ပြောပါတယ်
။ကျွန်တော်တို့ဘက်ကတော့ဒီရွေးကောက်ပွဲတစ်ခုတည်းဟာကျွန်တော်တို့ရဲ့တစ်ခုတည်းသောနီလာအဖြစ်မမြင်ဘူး။ဟောဒီပြည်တော်စုကြီးရဲ့ပြဿနာပေါင်းစုံဟာရွေးကောက်ပွဲနည်းနဲ့ကျွန်တော်တို့ကဖြေရှင်းမှုစူးစမ်းရုံမကနောက်ထပ်နည်းလေးရှိသေးတယ်။ဆိုလိုတာကရွေးကောက်ပွဲမှာဒီမိုကရေစီဘက်တော်သားတွေတောင်ပြိုကမ်းပြိုနောက်ထပ်နိုင်တယ်ဆိုရင်တော့ကိစ္စကမပြီးသေးဘူး။အစိုးရဖွဲ့နိုင်တယ်လို့စိတ်ကူးလိုက်အဲ့ဒါလည်းကိစ္စမပြီးသေးဘူး။ဘာကြောင့်လဲ?ဖွဲ့စည်းပုံမှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနနယ်စပ်အားလုံးကလက်ရှိစစ်ဘုံချုပ်ကြီးတွေပဲ။အဲ့တော့ကျွန်တော်တို့လုပ်ရမယ့်အလုပ်ဟာဖွဲ့စည်းပုံပြင်တဲ့အထိကိုသွားကြရမှာ
လွတ်လပ်တန့်ရှင်းပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့မဲထယုံနေမှာပဲနိုင်ငံရေးပါတီတွေတက်ချွာလှုပ်ရှားသူတွေအနေနဲ့မဲဆင်းတွေဘာရည်ရွယ်ချက်နဲ့မာနေသလဲရွေးကောက်ပွဲမှာမဲကလင်ကြစ်ကြတာမျိုးမကြုံအောင်အာရုံထားစောင့်ကြည့်ရမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကဆိုပါတယ်ဒီခေတ်ကာလမှာအပြောင်းလဲလုပ်ဖို့ဘယ်သူတွေအမှန်တကယ်ဆန္ဒရှိသလဲဆိုတာဝေခွဲရခက်တာမို့တမိုင်းချောင်းနဲ့လုပ်ရက်ကိုကြည့်ဖို့လိုပြီးပြည်သူတွေကိုစာနာနားလည်နိုင်တဲ့လူထုခေါင်းဆောင်မျိုးရှိတဲ့အဖွဲ့အစည်းကိုထောက်ခံဖို့ဗဗဲရန်မျိုးနယ်မှာဒီကနေ့ပြုလုပ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာကိုမင်းကိုနိုင်ကပြောဆိုလိုက်တာဖြစ်ပါတယ်
။ခေတ်ကအားလုံးသိတဲ့အတိုင်းဒီနေရာတွေမှာတနက်တန်တွေဖုံးခဲ့တယ်ဒီနေရာမှာတွင်းတန်ရဲရဲနဲ့ကျွန်တော်တို့တွေဆွဲကြထုတ်ခဲ့ကြရတယ်။တကယ်ကြုံရတာကျွန်တော်တို့တွေအဲ့ဒီကောင်ကကျွန်တော်တို့ဘက်ကမျက်နှာမူခဲ့တဲ့လူတွေသေတာတော့နည်းသေးတယ်လို့ကြုံရခဲ့တဲ့လူတွေကဒီကနေ့ဒီမိုကရေစီစကားကိုကျွန်တော်တို့ထက်တောင်ပြောနေသေးတယ်။ပြည်သူတွေဒုက္ခသောကဝေနေတဲ့အချိန်မှာပြည်သူကြားထဲကိုတာမန်ပြည်သူတယောက်လို့ဆိုလိုတာကရှင်းအောင်ဝဲရာလက်နဲ့ကင်အဆောက်အအုံတွေနဲ့လာသမျှလူတွေအကုန်လုံးလမ်းပေါ်မှာရှင်းပြရတဲ့နိုင်ထက်စီးနေလာတွေ့တဲ့ခေါင်းဆောင်မျိုးမဟုတ်ဘဲနဲ့ပြည်သူလူထုကြားထဲကိုမိသားစုသောကရေးအတွက် စာနာသိမ်းနဲ့အပြစ်ရောက်လာတဲ့လူထုခေါင်းဆောင်လူမျိုးဘယ်မှာရှိတယ်လဲဆိုတာစဉ်းစားပါအဲ့ဒီအဖွဲ့အစည်းကိုဆောက်ခံပါ
ရွေးကောက်ပွဲဟာပြည်သူတွေပူးပေါင်းပါဝင်နိုင်တဲ့ NDA ကင်းတဲ့ဒီမိုကရေစီတိုက်ပွဲဖြစ်တာမို့အချင်းချင်းသွေးကွဲနေလို့မဖြစ်ဘူးလို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြအီးကပြောပါတယ်မဲတပြားရဲ့တန်ဖိုးဟာကို့အနာဂတ်ကိုဖန်တီးမယ်ဆိုတာယုံကြည်စေချင်တယ်လို့ဆိုပါတယ
်ဒီချိန်မှာအနေငယ်ပွင့်လင်းလွတ်လပ်လာလေးတွေကိုကြည့်ပြီးတော့ငါတို့ရဲ့လူရင်းဆန္ဒတွေပြည့်ပြီးလို့စိတ်ကူးရင်နေရင်တော့အမှောင်တန်တရားရဲ့ပြည်သူတွေဘယ်တော့မှလွတ်မြောက်မှာမဟုတ်ဘူးဆိုတာသတိပေးချင်ပါတယ်
ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျူတင်မင်းနဲ့အနိုင်ရသွားတာမျိုးတွေရှိတာကြောင့်မကြခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာလည်းပေမင်းနဲ့အနိုင်ယူသွားနိုင်တဲ့အခြေအနေမျိုးတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကဒီကနေ့လမ်းမတော်မြို့နယ်မှာပြုလုပ်တဲ့ရွေးကောက်ပွဲအောင်နိုင်ရေးဟောပြောပွဲမှာပြောဆိုထားပါတယ
်အခုအကာမှာကတော့သူအနိုင်ယူနိုင်တဲ့နည်းလမ်းကဘယ်လိုဟာမျိုးနေနေမယ်ဆိုလို့ရှိရင်ပေမင်းကိုပေမင်းနဲ့ကျွန်တော်တို့အနိုင်ယူနိုင်မှုလုံမနိုင်တယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှိတာမျိုးကိုသတိထားမိတယ်
။မဲဆင်းမရွေးမှုတွေကြောင့်နိုင်ငံရေးပါတီတွေအပါအဝင်ပြည်သူတွေကပါ2015ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ရွေးကောက်ပွဲကော်မရှင်ဘောတန်တရာရီဖြစ်ခဲ့ကြသလို1990ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအုပ်ချုပ်ခွင့်အာဏာလွှဲမပေးခဲ့တဲ့အပေါ်မှာလည်းဘဝင်မကျဖြစ်နေကြဆဲဖြစ်ပါတယ်။
VOA သတင်းတောင်မမမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့အောက်တိုဘာလ15ရက်နေ့မတိုင်ခင်နိုင်ငံရေးအကျဉ်းသားများအားလုံးကိုချက်ချင်းလွှတ်ပေးဖို့ဖန်စီခံဘာကသာကျောင်းသားခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်ဒီအတွက်လည်းသူတို့အနေနဲ့လှုပ်ရှားမှုတွေတဆင့်ချင်းတွန်းမြစ်သွားမယ်လို့လည်းပြောပါတယ်ဒီအကြောင်းပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ကိုရင်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ဒီမိုကရေစီပညာရေးကျောင်းသားသပိတ်လှုပ်ရှားမှုတွင်ဖန်စီထိန်းသိမ်းခံထားရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးကျဉ်းသားအားလုံးကိုလာမယ့်အောက်တိုဘာ15ရက်နေ့မတိုင်ခင်ပြန်လွှတ်ပေးဖို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ
်။နိုင်ငံသားတွေကျောင်းသားတွေရောဝန်ရံတဲ့ပြည်သူတွေရောအောက်တိုဘာ15ရက်နေ့မှာပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါမယ်။နောက်တစ်ခုကဒီအခုလက်ရှိလာတော့နော်ဒီတက်ကြွတဲ့ကျောင်းသူနိုင်ငံရေးကျဉ်းသားတွေနောက်ဒီကျောင်းသားတွေအကုန်လုံးကိုဒီပြန်လွှတ်ပေးဖို့ပေါ့အဲ့ဒီကျန်တဲ့လှုပ်ရှားမှုမှာလည်းဘာသာသာက
မနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီဝင်ကိုအောင်နေပိုင်ပြောသွားတာပါဒီမိုကရေစီပညာရေးကျောင်းသားသပိတ်လှုပ်ရှားမှုနဲ့ဖန်စီထိန်းသိမ်းခံထားသူတွေကိုတာဝတီတရားရုံးမှာအင်္ဂါနေ့ကရုံးထုတ်စဉ်အတွင်းအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်အောက်တိုဘာ15ရက်နေ့မတိုင်ခင်ဖန်စီထိန်းသိမ်းခံထားတဲ့နိုင်ငံရေးကျဉ်းသားအလုံးကိုလွှတ်ပေးဖို့တောင်းဆိုရတာနဲ့ပတ်သက်ပြီးတော့ကိုအောင်နေပိုင်က VOE ကိုအခုလိုပြောပါတယ
်ဒီကောင်ကဒီအောက်တိုဘာ15ရက်နေ့ကျွန်တော်ကဒီရေကောက်ပွဲဒါတိုင်းရတဲ့မှာကျွန်တော်တို့တွေကိုပြန်လုပ်ဖို့လိုတယ်။ဘာလို့လဲဆိုတော့ဒီနိုင်ငံရေးအပြောင်းအလဲကြောင့်ပဲဖြစ်ဖြစ်ဒါကျွန်တော်တို့နိုင်ငံအတွက်အရေးတစ်ခုပါလို့တော့တို့အဲ့ဒါလို့ဒီစားလို့
ကျောင်းသားကောင်းဆောင်တွေပါဝင်နိုင်ငံရေးကျင်းသားအားလုံးလွတ်မြောက်ဖို့အတွက်လှုပ်ရှားမှုတွေကိုရန်ကုန်ပါဝင်တနိုင်ငံလုံးကကျောင်းသားသမဂ္ဂတွေနဲ့နေရာအနှံ့မှာလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကပြောပါတယ်တောင်းဆိုချက်တွေကိုလာရောက်မှုမရှိဘူးဆိုရင်ကျောင်းသားကောင်းဆောင်ကိုအောင်မွန်းဆန်းအနေနဲ့အစာငတ်ခံဆန္ဒပြသွားဖို့အတွက်ပြင်ဆင်နေတယ်လို့ကိုအောင်နေပိုင်ကပြောပါတယ်
အခုကတော့ဆန္ဒရဲ့အပြင်မှာလွတ်ပေးမပေးကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာ။အဲဆန္ဒရဲ့အပြင်မှာလွတ်မပေးဘူးဆိုရင်တော့ဒီကိုအမန်းဆန်းကနေစပြီးတော့ဆန္ဒဆန္ဒပြတာမျိုးလောက်ဆောင်သွားဖို့ရှိတယ်ပေါ့နော်။အဲ့ဒါမျိုးကျွန်တော်တို့ကလည်းဒီဘာသာများခေါ်ချုပ်နေနေရတော့ဒီလိုကျောင်းသားတွေအတွက်စိုးရိမ်ပူပါမှုတွေရှိတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကျောင်းသားတွေအားလုံးပြန်လွတ်ပေးဖို့လည်းမျှော်လင့်နေပါပေါ့နော်
။ဒါပြင်ထောင်တွင်းကျန်းမာရေးစောင့်ရှောက်မှုလုံလောက်မှုမရှိတဲ့အပေါ်မှာစိုးရိမ်ပူပါမှုတွေရှိနေပြီးတော့ကျန်းမာရေးစောင့်ရှောက်မှုတွေအခုထပ်ပိုပြီးပေးဖို့ဘာသာသားများအဖွဲ့ချုပ်အနေနဲ့တောင်းဆိုတယ်လို့လည်းကိုအောင်နေပိုင်ကပြောပါတယ်
။ကျမကျောင်းဝင်တဲ့ပတ်သက်ပြီးလည်းခေါင်းနဲ့ဒီတရားကျောင်းနေမှာတောင်းဆိုသွားဖို့ရှိပါတယ်ဒီကျမရေးဆောင်မှုပေးဖို့နောက်တစ်ခုကလိုအပ်ရင်ပြည်ုပ်ခေတ်နေမှာတရားကုသခွင့်ပေးဖို့ပေါ့နော်။မဟုတ်ရင်ဒီကျွန်တော်တို့ကျောင်းသားတွေအခုကဒီတပလဲကျမစုဝင်ပြီးနောက်ပိုင်းမှာကျမရေးခေတ်နေမှုတွေနောက်ပြီးတော့ဒီအရေးတစ်ခုချင်းမှာခေါ်ဆက်ကုသမှုတွေဒီဖြစ်ခဲ့တယ်ပေါ့နော်။အခုကခေါင်းထဲမှာလည်းတကယ်ကြီးအကူအညီမှုပေးခဲ့ပေမဲ့ဖြစ်ပေါ်လာစေတူတာမှုပေးတာတော့မှန်တယ်ဒါပေမဲ့စေတူတာမှုကလုံလောက်တဲ့စေတူတာမှုမဖြစ်ဘဲနဲ့ဆက်ပြီးတော့လိုအပ်တဲ့စေတူတာမှုကိုပေးဖို့နောက်အရေးပေါ်လိုအပ်လာရင်လည်းပေါ့နော်ဒီစက်မှန်တွေရိုက်ပေးဖို့အဲ့လိုမျိုးပေါ့နော်ဟိုဒီလိုအပ်တဲ့စေတူမှုတွေပြုလုပ်ပေးဖို့အတွက်ကျွန်တော်တို့တောင်းဆိုတဲ့စာကိုတော့ဒီနေ့အောင်လဲကိုကျွန်တော်တို့ပို့လိုက်ပါတယ်
ကိုအောင်မိုင်းဆန်းကိုမင်းသွေးတက်မဖြူဖြူအောင်စတဲ့ကျောင်းသားခေါင်းဆောင်တွေပါဝင်ဒီမိုကရေစီပညာရေးကျောင်းသားသပိတ်လှုပ်ရှားမှုမှာပါဝင်ပြီးဖမ်းဆီးခံခဲ့ရတဲ့သူတွေကိုတာဝရီတရားရုံးမှာအောက်တိုဘာ6ရက်နေ့အင်္ဂါနေ့ကရုံးထုတ်ခဲ့တာဖြစ်ပါတယ်မြို့သားပညာရေးဥပဒေမူကြမ်းကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ဒီမိုကရေစီပညာရေးသပိတ်စစ်ကြောင်းကိုအာဏာပိုင်တွေကပြီးခဲ့တဲ့မတ်လအစောပိုင်းကလက်ပံမြို့မှာအင်အားသုံးဖြိုခွဲပြီး လှုပ်ရှားမှုမှာပါဝင်ခဲ့သူတွေကိုအဲ့ဒီအချိန်ကလေးကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးအကျဉ်းသားအလုံးကိုအောက်တိုဘာလ15ရက်နေ့မတိုင်ခင်မှာပြန်လွှတ်ပေးဖို့တောင်းဆိုမှုအကြောင်းကိုကိုရင်နိုင်ဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ်က012-3812-3994ဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံကကဉ္ဇနာဘူရီမှာဗီဒါလို့ခေါ်တဲ့နနတ်တီးဆက်ယုံကိုအမိပြုပြီးလူကုန်ကူးမှုနဲ့တခြားရာဇဝတ်မှုလုပ်နေတဲ့မြန်မာလူကုန်ကူးခိုင်းကြီးကခိုင်းကောင်းဆောင်တူဦးနဲ့အဖွဲ့ဝင်တချို့ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးဆောင်ဆင်းစစ်ဆေးရေးဌာနရဲတွေနဲ့အတူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကပူးပေါင်းပြီးတော့ဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းပြေဆုံးကို VOA သတင်းတော့မိုင်းအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတွင်မှအလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေကိုလူကုန်ကူးပြီးလုံအားကခေါင်းပုံဖြတ်တာအနိုင်ကျင့်မှုတွေကိုနှိရှေလာများလှုပ်ဆောင်နေတဲ့မြန်မာနိုင်ငံသားခိုင်းကောင်းဆောင်တဦးပါဝင်အဖွဲ့ဝင်၅ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။လူပေါင်းကိုခိုင်းကိုဖမ်းဆီးနိုင်ဖို့အတွက်နှစ်နှစ်ကျော်ကြာတဲ့အထိထိုင်းရနာပိုင်နေနဲ့အတူအချက်လက်မှတ်တမ်းများပြုစုပြီးလိုက်ပါဆောင်ရွက်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုဖမ်းမိတဲ့ခိုင်းဟာအကြီးဆုံးခိုင်းဖြစ်ပြောလို့ရကြောင်းအခုလိုပြောပြပါတယ်
။ဗမာပြည်သားတွေအကောင်လုံးချမ်းပြည်အေယာဝတီတိုင်းတကိုင်းတိုင်းတကိုင်းပြည်တွေအကောင်လုံးကိုလူကုန်ကူးတဲ့ဒီထိုင်းနိုင်ငံမှာအကြီးဆုံးလူကုန်ကူးခိုင်းလို့ပြောလို့ရတယ်။ဒီခိုင်းကကုန်းတွင်ပိုင်းလူကုန်ကူးတဲ့ခိုင်းအဲဒီကိန်းသားမှတချင်းဒီမဟာရှိုင်တို့ကတန်တို့ချုံမူလီတို့လည်းပဲလူနေနေပါပါပို့တယ
်တနင်္လာနေ့ညကတော့ဂိုင်းကောင်းဆောင်ဒဝဲလူမျိုးသိန်းစော်နဲ့နှစ်ဦးကိုဖမ်းမိခဲ့ပြီးအင်္ဂါနေ့ညနေပိုင်းမှာတော့နောက်ထပ်သူတို့နဲ့ဆက်ဆက်ပတ်သက်သူ၃ဦးနဲ့အတူသူတို့ပိတ်လောင်ထားတာကိုခံထားရတဲ့လူကုန်ကူးခံရသူ၈ဦးကိုလည်းကယ်ဆယ်နိုင်ခဲ့တာပါနနတ်သီးစက်ရုံမှာအလုလုကင်နေတဲ့အလုသမားတဦးကတော့သူဟာအဲ့ဒီဂိုင်းရဲ့ချင်းချောက်မှုအနိုင်ကျင့်မှုတွေကိုခံခဲ့ရသူတဦးဖြစ်ပြီးသူ့ရဲ့အတွေ့အကြုံကိုလည်းအခုလိုပြောပြပါတယ
်။သူတို့ကဥပမာဗမာပြည်နေပြီးတော့လူတွေတင်လာတယ်။တင်လာပြီးဒီပေါ်ရောက်ရင်ဒီပေါ်ရောက်ပြီးဆိုရင်သူတို့ကဗမာပြည်မှာဆိုရင်တော့နှစ်သိန်းသုံးသိန်းနဲ့ပြောတယ်ဒီပေါ်ရောက်တဲ့ချိန်မှာကျတော့သူက၅သိန်း၈သိန်းအဲ့လိုမျိုးလုပ်တယ်။တကယ်၍ဒီကလေးတွေကိုအလုံးမဆက်နိုင်ဘူးဆိုရင်ယောက်ျားလေးတွေဆိုရင်လေးလေးရောင်းတယ်၊မိန်းကလေးဆိုရင်လုပ်တယ်တနေ့မှာသူက15ရက်တစ်ခွမှာသူက200ပဲပေးတယ်။အာကျန်တဲ့ဟိုသူတို့တိန်းတယ်။ဒီမှာရှိတဲ့ထိုင်းနိုင်ငံသားတွေနဲ့ပေါင်းပြီးတော့လောက်တာပေါ့။နောက်ကသူတို့ကအချိန်နေမကောင်းတဲ့ကလေးတွေပြန်ဖတ်ပြေးတဲ့ကလေးတွေမျိုးဆိုရင်သူတို့ရိုက်တယ်။ရိုက်ပြီးတော့တက်ပြစ်တာတို့ဘာလို့ရှိရှိတယ်။ဒီမှာတော့ဒီနနတိဆက်ယုံမှာဆိုရင်တော့ပမာဝီသား8000ကျော်လောက်ရှိတယ်။8000ကျော်လောက်ရှိတဲ့ထဲမှာဥမာ6လောက်ကို1ယောက်လောက်နီးနီးလောက်ကတော့ပုံမှန်လောက်သိတယ်ဘသူလက်ချက်မှမသိဘသူလက်ချက်မှမသိဒါပေမဲ့မြင်လဲမပြောရဲဘူးအခုလိုလူမိုက်တွေကနေပြီးတော့လုတ်ပစ်တာပေါ့
ရဲတွေနဲ့အတူတပ်တွေအဖြစ်လိုက်လံရှာဖွေပေးခဲ့တဲ့တခြားစစ်ရုံကလူငယ်တအူးကတော့အဲ့ဒီခိုင်းကလူမိုက်တရဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုကိုတွေ့ကြုံခဲ့ရသူတအူးပါသူကလည်းနှိမ့်ဆက်ညှဉ်းပန်းခဲ့တဲ့အကြောင်းအခုလိုပြောပြပါတယ်
ထုတ်လေရိုက်တယ်သူကခေါ်ပါဟဲ့ကျွန်တော်ကတော့ဒီမှာဓာတ်ရက်ပြီးခံရတယ်ရေလောင်းတော့တစ်ခါသတိရိုက်ပြန်ရိုက်တယ်ထုတ်လေ
ထိုင်းနိုင်ငံတွင်းကိုအလုတ်ကင်ရှာဖွေဖို့လာကြတဲ့သူတွေကိုနနတ်သီးစက်ယုံမှာအလုတ်ရမယ်ဆိုပြီးဖျားယောင်းခေါ်ဆောင်ကတခြားနေရာတွေကိုပို့တာတွေသူတို့ရဲ့လုံအားကားတွေကိုခေါင်းပုံဖြတ်တာနှိမ့်ဆက်ညှဉ်းပန်းမှုတွေအပြင်လူတက်မှုလူကုန်ကူးမှုမူရစေဝါကိစ္စတွေကိုကျူးလွန်ခဲ့သူတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်သူတို့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့ကဉ္ဇနာဘူရီခရိုင်လူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာချုပ်နှောင်ထားတဲ့အကြောင်းထိုင်းရနာပိုင်းတွေကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။နောက်ထပ်သူတို့နဲ့ဆက်ဆက်သူတွေကိုဖမ်းဆီးနိုင်ဖို့အတွက်ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးစွန့်စမ်းစစ်ဆေးဌာနကဆက်လက်စူးစမ်းနေပြီးစစ်ဆေးနေစေကာလဖြစ်တဲ့အတွက်သူတို့ကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းပေးမလားဆိုတာနဲ့ဘလို့အမှုတွေနဲ့တရားစွဲဆိုမလဲဆိုတာကိုတော့ပြောဆိုခြင်းမရှိသေးပါဘူးရှင်။
ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးစုံစမ်းစစ်ဆေးရေးဌာနရဲတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလူကုန်ကူးမှုလုပ်သူတွေကိုဖမ်းဆီးလိုက်နိုင်တဲ့အကြောင်းကိုမိုင်းအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုသောရရှင်တွေအနေနဲ့အချိန်မီဆက်သွယ်ကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25နဲ့51တို့ကနေည9နာရီကနေည10နာရီထိထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနှာဆင်ရမှာပါအခုပထမဦးဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနှာဆင်ရပါမယ်ဦးသိန်းထိုက်ဦးကတင်ပြပေးပါမယ်ရှင်
ဒီကဲသတင်းဘက်ကအော်ရီဂွန်ပြည်နယ်ဂေါ်လိတ်မှာတနက်ပစ်ခတ်မှုဖြစ်ပွားပြီးလူတွေသေဆုံးခဲ့တာကြောင့်အမေရိကန်နိုင်ငံရေးအတွင်းတနက်ကင်ကြမ်းဖက်မှုတွေကိုထိန်းချုပ်ရေးသဘောကွဲလွဲချက်တွေပြန်ပြီးတော့ပေါ်လာခဲ့ပါတယ်အမေရိကန်ပြည်တော်စုကတနက်ပစ်ခတ်မှုကြောင့်သေဆုံးမှုရေအတွက်အများဆုံးနိုင်ငံအဖြစ်နှစ်ပေါင်းများစွာဆက်ရှိနေခဲ့ပါတယ်ဒီလိုသေဆုံးမှုတွေကိုရှင်းချနိုင်ရေးဥပဒေတွေပြဋ္ဌာန်းနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာကြောင့်လည်းလွှတ်တော်အတွင်းမှာအကြီးအကျယ်ငြင်းခုမှုတွေပေါ်လာနေတဲ့အကြောင်းမိုက်ကယ်ဘိုးမန်ကသတင်းပေးပို့ထားပါတယ
် I don't know what to feel right now
အခုအချိန်မှာတော့ဘယ်လိုခံစားမိမှန်းကိုမသိတော့ပါဘူးသိတ်ကိုကြောက်မိတယ်လို့ဆိုလဲဆိုရင်မှလည်းကြောက်ကိုလည်းတော်တော်နဲ့ပြန်မသွားချင်တော့ဘူးဆိုပြီး Oregon ပြည်နယ် College ကျောင်းသူတယောက်ဖြစ်တဲ့ဆာရာကပြောသွားခဲ့တာပါဒီပြစ်ခတ်မှုကတောင်ကရိုလိုင်းနားပြည်နယ်ကဖျားကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးလာပိုင်းတွေထပ်မံပေါ်ပေါက်ခဲ့တာဖြစ်ပါတယ် Connecticut ပြည်နယ်မူလာတန်းကျောင်းမှာလူတွေသေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားပြီး3နှစ်လောက်ကြာမှထပ်ပြီးပေါ်ပေါက်ခဲ့တာပါသဘာဝဥပမာကတော့အမေရိကန်ပြည်ထောင်စုအတွင်းဒီလိုပြစ်ခတ်မှုတွေကိုဘာမှမခံစားရတဲ့သူတွေလိုထုံနေသလိုဖြစ်နေပြီဆိုပြီးဒေါသနဲ့အပြစ်တင်ပြောဆိုပါတယ်ဒီကိစ္စကိုချက်ချင်းရေးယူဆောင်ရွက်ဖို့လဲသူကတောင်းဆိုပါတယ
် This is a political choice that we make
American ပြည်ထောင်စုမှာဒီလိုပြစ်ခတ်မှုတွေလာသိမ့်မကြခင်ထပ်ပြီးထပ်ပြီးပေါ်နေတာဟာကျွန်တော်တို့ရဲ့နိုင်ငံရေးအရွေးချယ်မှုကခွင့်ပြုထားလို့ပါကျွန်တော်တို့ဘက်ကအရေးယူဆောင်ရွက်မှုမရှိတာနဲ့ပတ်သက်လို့ဒီပြစ်ခတ်မှုကြောင့်ဒေဆုံးခဲ့ရသူတွေမိသားစုတွေကိုအားလုံးပြန်ပြီးအဖြေပေးဖို့တာဝန်ရှိပါတယ
်ဒီမိုကရက်ပါတီတွင်သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဟေလာရီကလင်တန်ကတော့ခုလိုပြောပါတ
ယ် I know there is a way to have
အစံဖက်မှုတွေဟန်တာနိုင်မဲ့မရောက်တဲ့လူတွေလက်ထက်တနတ်တွေရောက်တာကိုတားမြစ်ပြီးအသက်တွေကိုကယ်တင်နိုင်မဲ့ကြိုးချောင်းစီလျော်တဲ့တနတ်ထိန်ချုပ်ရေးလှုပ်ဆောင်စရာနီလာတွင်ရှိနေတာကိုကျွန်မသိပါတယ
် Republican ပါတီတွင်သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ Ted Cruz ကတော့သမ္မတကိုပြန်ပြီးတော့ပြစ်ဖို့ပါတယ်
He immediately took the opportunity to try to politicize the tragedy.
ဂျေကွဲစရာဖြစ်ကိုချက်ချင်းဆိုသလိုနိုင်ငံရေးအသုံးချဖို့သမ္မတအခွင့်အရေးယူလိုက်တာပါ။လူဆိုးတွေကိုပြစ်မှတ်ထားတာ၊ရာဇဝတ်မှုကျွလွန်တဲ့သူတွေကိုဥတီပြစ်မှတ်ထားတာမျိုးမဟုတ်ပါဘူး။ဥပဒေနဲ့အညီနေထိုင်တဲ့နိုင်ငံသားတွေရဲ့ဖွဲ့စည်းပုံအရရပိုင်ခွင့်ကိုဖယ်ရှားဖို့ကြိုးစားနေတာပါ
။သမ္မတဥပမာရဲ့ရေးယူဆောင်ရွက်ဆိုတာနဲ့ပတ်သက်ပြီး Republican Party အတွင်းသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့Jess Bush ကလည်းအခုလိုတုံ့ပြန်ပြောဆိုပါတယ
် Look stuff happens there's always a crisis in the impulse
ဒါမျိုးကြီးဖြစ်လာပြီဆိုရင်အကြက်တဲကလည်းအများအားကြုံရတာတွေ့ရပါလိမ့်မယ်ချက်ချင်းဖြစ်လာတဲ့ခံစားချက်အရာတခုခုလုံးရမယ်ဆိုတာမျိုးတုံ့ပြန်ကြတတ်ပါတယ်တုံ့ပြန်တဲ့နီလန်ဟာမှန်တဲ့နီလန်ဖြစ်ချင်မှဖြစ်ပါလိမ့်မယ
်တနက်ဝယ်ယူမဲ့သူတွေရဲ့နောက်ခံသမိုင်းကြောင်းကိုပို့ပြီးတော့စစ်ဆေးဖို့ဥပဒေချမ်း2013ခုနှစ်ကတင်ခဲ့ပေမဲ့လွတ်တော်အတွင်းတနက်ကင်ခွေခွင့်ရေးဦးကာကွယ်သူတွေကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကိုအထက်လွတ်တော်ကအတည်မပြုနိုင်ခဲ့ပါဘူး။အခု Republican အများစုလွှမ်းမိုးတဲ့ Congress လွတ်တော်အတွင်းမှာဒီလိုတနက်ကင်ထိကျုပ်ရေးဥပဒေချမ်းကိုထပ်ပြီးတော့တင်ကျင်တဲ့သူပို့ပြီးတော့တောင်းမနေသွားနိုင်ပါလေ။ဒါပေမဲ့သမ္မတဥပမာကတော့သူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးလို့ပြောပါတယ
်။ This will not change until the
ဒီကိစ္စဟာနိုင်ငံရေးအရမပြောင်းလဲသရွေ့အရွေးချယ်ခံအစိုးရခေါင်းဆောင်တွေရဲ့အမူအကျင့်တွေမပြောင်းသရွေ့ပြောင်းလဲမှာမဟုတ်ပါဘူးအဓိကကျွန်တော်လှုပ်ဆောင်မှာကတော့ဒီကိစ္စကိုပုံမှန်မကြာခဏထုတ်ဖော်ပြောကြားနေမှာပါအ
ောက်လွတ်တော်အတွင်းကဒီမိုကရက်ခေါင်းဆောင်တွေကတော့တနက်ကင်ကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ဘယ်လိုဥပဒေမျိုးပြဋ္ဌာန်းသင့်တယ်ဆိုတာကိုအဆိုပြုဖို့အထူးကော်မရှင်တရဖွဲ့စည်းရေးတောင်းဆိုနေကြပါတယ်အခုအချိန်အထိမှာတော့အမေရိကန်ပြည်ထောင်စုရဲ့တနက်ကင်ခွင့်ကိုကာကွယ်နေတဲ့ အကြီးဆုံးအဖွဲ့အစည်းဖြစ်တဲ့အမျိုးသားရိုင်ဖယ်အသင်းကြီးကပိုရီကွန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုနဲ့ပတ်သက်လို့ရောနိုင်ငံရေးအရာခြေတည်ညှိနှိုင်းမှုတွေပြန်ပြီးပေါ်လာတာတွေနဲ့ပတ်သက်လို့ရောတစုံတရာတရားဝင်မှတ်ချက်ပြီးပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
။ဦးသိန်းထိုက်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါ။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစည်းအဝေးကိုထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွန်းကစီစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်။သောရရှင်များခင်ဗျာ။မြန်မာနိုင်ငံရဲ့ဒီအချိုးအပြောင်းတစ်ခုလိုတော့ပြောနေကြတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့မြင့်မြတ်တရတာကျင်းပနိုင်မှုအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍဘလောက်ထိအရေးပါသလဲ။တခါရွေးကောက်ပွဲကော်မရှင်ရဲ့အခုချိန်ထိဆောင်ရွက်ချက်တွေမှာရောအားရစရာအားမရစရာဘာတွေရှိနေသလဲဆိုတာကိုကျွန်တော်ဒီနေ့ညဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးအနေနဲ့ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးတဲ့သူတွေရဲ့သဘောထားတွေကိုအချင်းယုံသိချင်ပါတယ်။2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲနဲ့ရှင်မယ်ဆိုရင်ဒီအချိန်ရွေးကောက်ပွဲမှာကော်မရှင်ရဲ့ဆောင်ရွက်ပုံတွေဟာအရင်ရွေးကောက်ပွဲရည်နဲ့ဆိုင်ပို့ပြီးတိုးတက်မှုတွေရှိလာပြီလားတိုးတက်လာတဲ့အရေးအယောင်တွေရောဘာတွေများရှိနေပြီလဲဆိုတာကိုကျွန်တော်ဒီဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုအရင်ကြားချင်ပါတယ်။အရင်ဆုံးကတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲစောင့်ကြည့်ခွင့်ရကအထွေထွေတွင်းမှုဒေါ်စင်မာဦးရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ။ဒေါ်စင်မာဦးကိုဟိုအကဲခတ်ရတဲ့လောက်ပေါ့လေအရင်ရွေးကောက်ပွဲရည်နဲ့ဆိုင်ဒီချိန်ရွေးကောက်ပွဲမှာကော်မရှင်ရဲ့စော်ရဲချက်တွေဟာဟိုတိုးတက်လာတဲ့အရေးအယောင်တွေတွေ့ရလားခင်ဗျာ
။ဟုတ်ကဲ့ပါ။ကျမတို့အနေနဲ့ပေါ့နော်ကျမတို့အဖွဲ့အနေနဲ့2010ကစားပြီးတော့မှကျမတို့လုပ်ခဲ့တဲ့အတွေ့အကြုံကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ဆောင်ခဲ့တဲ့လုပ်ဆောင်ချက်တွေပေါ့ကော်မရှင်တွေရဲ့လက်ထက်မှာလုပ်ခဲ့တဲ့အချက်တွေကိုလုပ်ခဲ့တဲ့အစဉ်အလာတွေကိုကျမတို့ကြည့်ရမယ်ဆိုရင်တော့ဒါဒီနှစ်ကတော့ခါတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခါတိုင်းကော်မရှင်အဖွဲ့ထက်ဆိုင်တော့ပို့ပြီးတော့မှတိုးတက်လာတယ်လို့ကျမတို့အနေနဲ့အကြံပြင်းတော့တုံ့ပြန်လုပ်ရပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အခုဒီနှစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်ထောင်စုအဖြစ်ကော်မရှင်အဖြစ်မှာဆိုလို့ရှိရင်ဒီနိုင်ငံသားအထက်တစ်ဖြစ်အမေရိကန်ကအုပ်စုတွေကလည်းဒီဖြစ်စဉ်အပေါ်မှာပိုကောင်းတဲ့ဖြစ်စဉ်တစ်ခုနောက်ပြီးတော့ဤပညာပြည်ပြည်ဝဝနဲ့လှုပ်ဆောင်နိုင်လို့မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်အတွက်အထောက်ပံ့ဖြစ်ဖို့ဆိုပြီးတော့မှဝိုင်းဝန်းပြီးတော့ကူညီပေးတာတွေရှိတဲ့အတွက်ဒါပို့ပြီးတော့ကောင်းတယ်လို့တော့အကျဉ်းအမြစ်အနေနဲ့ကျွန်တော်တို့ပြောလို့ရပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒီရွေးကောက်ပွဲစောင့်ကြည့်ကဲကဲအဖွဲ့နောက်တစ်ခုဖြစ်တဲ့မြန်မာ Institute for Democracy ရဲ့ဒီဒါရိုက်တာဦးအောင်စိုးမင်းရဲ့အမြင်လည်းကြားချင်ပါတယ်ခင်ဗျာ။ဦးအောင်စိုးမင်းရဲ့အမြင်ကိုပြောပါဦး။ဟုတ်ကဲ့ဦးအောင်စိုးမင်းရဲ့ဖုန်းလိုင်းလည်းကြားသွားပါတယ်ကျွန်တော်တို့ဒီမှာမြန်မာစာနယ်ဇင်းသမဂ္ဂအဖွဲ့ကဦးစောတထွေလည်းရှိနေပါတယ်။ဦးစောတထွေအမြင်ကိုပြောပါအောင်ခင်ဗျာ။ဒီမီဒီယာအပိုင်းအနေနဲ့ကြည့်မယ်ဆိုရင်ရော2010-2012ကြားပြတ်ရွေးကောက်ပွဲအနေနဲ့စာလို့ရှိရင်အခုဒီနောက်ဆုံးကျင်းပမယ့်2015ရွေးကောက်ပွဲမှာဟိုကော်မရှင်ရဲ့ဆောင်ရွက်ချက်တွေကဟိုမီဒီယာအပိုင်းနဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်။ကျန်တဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုးတက်တဲ့လက္ခဏာတွေတွေ့ရလားခင်ဗျာ။ဟု
တ်ကဲ့2010ရွေးကောက်ပွဲမှာကကျွန်တော်တို့ဒီမီဒီယာပိုင်းအနေနဲ့ကရွေးကောက်ပွဲကော်မရှင်ကိုတော့လကောင်းဒါမှမဟုတ်ရွေးကောက်ပွဲကိုတော့လကောင်းကျွန်တော်တို့ကပုံဝင်နေနေဖြေသားလို့မရပါဘူးအဲ့တော့ပြည်သူကိုလည်းဒီရွေးကောက်ပွဲနဲ့ပတ်သက်ပြည်သူလို့ဟိုသင်ပြလို့မရပါဘူးအဲ့တဲ့ကြောင့်အဲ့ဒီတော့ဒီကော်မရှင်ရဲ့အနေထားကဖွင့်လင်းမြင်သာမှုမရှိတဲ့အတွက်အဲ့ချင်းကကော်မရှင်ရဲ့လုံဆောင်ချက်တွေကဘယ်ရည်မှားတယ်ဘယ်ရည်ပန်းတယ်ဆိုတာကိုပြည်သူတွေအနေနဲ့ဒီဟာကိုသိသိချာချာအကျဖြတ်ခွင့်ရခဲ့ဖို့စပါတယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းအဲ့ချိန်မှာထောင်ထဲမှာပဲရှိနေတဲ့ကြောင့်2010ရွေးကောက်ပွဲကမြို့တို့မြို့ပုံပြီးဆုံးသွားတယ်လဲဆိုတာကိုလည်းကျွန်တော်အနေနဲ့ကိုရစ်ကြုံခဲ့ခြင်းမရှိပါဘူး။သို့တော့2012ကြားပြတ်ရွေးကောက်ပွဲဟာကျွန်တော်တို့ဒီနိုင်ငံတကာအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုတွေကိုထောက်ခံပြီးတော့ပုံမူပြီးတော့ဒီစီဝါရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့နဲ့ပုံမူပေါင်းဆောင်ဆောင်ရွက်လာဖို့အတွက်မြန်မာအစိုးရကြိုးစားခဲ့တာရှိပါတယ်။အထူးသဖြင့်ကတော့အတိုက်ခံအင်အားစုတွေကိုသို့တော်ဝင်ဝိုင်းနဲ့ရောက်ရှိဖို့အတွက်2012ရွေးကောက်ပွဲကိုတော့သတင်းမီဒီယာတွေကိုလည်းလွတ်လွတ်လပ်လပ်ရေးခွင့်ပေးပြီးတော့ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့အနိုင်ရှုံးနဲ့ပတ်သက်ပြီးတော့လည်းပုံဝင်လင်းလင်းပြပြတတ်တောင်းရခဲ့တယ်လို့ယူဆပါတယ်။ဒါကြောင့်လည်းပြည်သူလူထုကကျွန်တော်တို့ဟိုတခဲနဲ့မဲထည့်ခဲ့တဲ့အတိုက်ခံဒီမိုကရေစီအင်အားစုတွေကနေပြီးတော့ကျွန်တော်တို့ရာဂိုင်းနှုန်းပြည့်ပြီးပါအနိုင်ရခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီကြားပြရွေးကောက်ပွဲကအခြေအနေအား2015ရွေးကောက်ပွဲအခြေအနေနဲ့ပုံသဏ္ဍာန်တူလို့နိုင်ငံရေးကျန်ပိုခြင်းနဲ့မတူပါဘူး။2012ကနိုင်ငံတကာမှာလည်း ကျွန်တော်တို့မြန်မာနိုင်ငံပြည်သူကြောင့်လည်းမျိုးကိုကြားကြည့်နေတဲ့အတွက်အစိုးရဘက်ကတာစီပိတ်ပင်မှုတွေထိုက်တွန်းတော့တော်တော်ကိုရှော့ပေါက်ပေးခဲ့တာတွေ့ရပါတယ်။ဒါမဲ့2015ရွေးကောက်ပွဲမှာကကျွန်တော်တို့ပုံပုံရှုပ်ထွေးတဲ့မဲပေးပုံပေးနည်းတွေဟာပြည်သူလူထုကိုစူဝေးပေးပါတယ်။နောက်တစ်ချက်ကကျွန်တော်တို့မဲစင်းမှားရင်းမှုတွေဟာလည်းဒီနိုင်ငံတကာကအကူအညီပေးတယ်ပဲဖြစ်စေကျွန်တော်တို့အကဲပြအဖွဲ့တွေမျိုးတွေပဲအကဲပြတဲ့ဖြစ်စေကျွန်တော်တို့မှားရင်းမှုတွေဟာရှိနေတယ်ပဲဖြစ်ပါတယ်။ဒီမှားရင်းမှုတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပဖို့ဆလတ်ကျော်ကြံခဲ့တဲ့အချိန်မှာအချိန်မီကျွန်တော်တို့ပြည်စင်နိုင်ခြင်းမရှိဘူးဆိုရင်တော့ရွေးကောက်ပွဲရလဒ်တွေဟာပြည်သူလူထုပျော်လင့်ထားတာနဲ့ပြောင်းပြန်ဖြစ်သွားနိုင်ပါတယ်။အထူးသဖြင့်ကတော့မဲစင်းမှားရင်းမှုနဲ့မဲပေးမှုစိတ်ဝင်စားခြင်းဟာကျွန်တော်တို့ရဲ့နိုင်ငံရေးကျွန်တော်တို့အခြေအနေကိုကျွန်တော်တို့ဟိုခံမှန်းထားတာနဲ့ပြောင်းပြန်ဖြစ်တယ်။ဒါကြောင့်မလို့နိုင်ငံသားတိုင်းကမဲပေးခွင့်ကိုမဆုံးရှုံးဖို့နဲ့ကိုယ့်ရဲ့ဒီမဲဟာမှန်မှန်ကန်ကန်ဖြစ်ရလားဆိုတာကိုကျွန်တော်ကြီးဖို့လိုအပ်တယ်မှတ်ပါတယ်။သို့တော်လည်းပဲဒီလိုမျိုးနိုင်ငံသားတွေကကိုယ့်ရဲ့မဲကိုကြီးအလွယ်ကူကြီးဖို့နဲ့ကိုယ့်ရဲ့မဲမဆုံးရှုံးဖို့အတွက်ကိုကျွန်တော်တို့ဒီလိုမျိုးထုတ်တဲ့ဟာတွေမှာရုပ်ဝါကော်မရှင်ကပုံမူပြီးတော့ပြည်သူတွေတက်တော့တာဖြစ်တဲ့နိလန်းတွေကိုဆုံးဆွဲရပါပြီ
။
ပြည်သူတွေအနေနဲ့တာဝန်ရှိတယ်ဆိုပြီးတော့ဝေးလံခေါင်းကြတဲ့ကြီးလက်ကလူတွေကမဲစင်းကိုလာပြီးကြီးကိုအခြေအနေမပေးတော့ဒီတိုင်းလက်ပိုက်ကြီးနေမယ်ဆိုရင်တော့ရေကောက်ဝဲကော်မရှင်ရဲ့လုပ်ငန်းတာဝန်တွေကိုအပြည့်အဝတာဝန်ကြီးတယ်လို့ကျွန်တော်တို့ယူဆလို့ပြရပါဘူး။ဒါကြောင့်မလို့ကျွန်တော်တို့က2015ရေကောက်ဝဲကကျွန်တော်တို့မဲပေးနိုင်တဲ့နိုင်ငံသားအားလုံးရဲ့ဘလောက်ကပဲမဲပေးပြီးတော့အဲ့မဲပေးတဲ့ခေတ်ကဘလောက်ကပဲမှန်ကန်ပြီးဘလောက်ကပယ်မဲဖြစ်မယ်ဆိုတဲ့ဟာကိုအခုချိန်ကြီးကမ္ဘာတစ်ချက်ကိုကက်ကဲနေတဲ့အခြေအနေပြက်ကိုကျင်းပနေရပါတယ်။ဒါကတော့ကျွန်တော်မီဒီယာအမြင်ဖြစ်ပါတယ်။အဲ့တော့မီဒီယာကတော့လက်ရှိရွေးကောက်ပွဲရဲ့တကယ်ပဂရီအဖြစ်မှန်တွေကိုမှတ်တတ်ဗီဒီယိုကျင်းဆက်ဖို့တာဝန်ရှိပါတယ်။အဲ့အတွက်ရေးစရာရှိတာကိုလည်းရေးသားဖို့တာဝန်ရှိပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။အခုကျွန်တော်ဒီရွေးကောက်ပွဲစောင့်ကြည့်ကက်ကက်ဘွတ်တစ်ခုဖြစ်တဲ့မြန်မာ Institute for Democracy ဒါရိုက်တာဦးအောင်စိုးမင်းလက်ရှိနေပါတယ်။ဦးအောင်စိုးမင်းရဲ့အမြင်ကိုလည်းဆွေးနွေးပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့။အဲဒီကောက်ဝဲကော်မရှင်အခန်းကဏ္ဍကတော့ကျွန်တော်တို့ရဲ့အမြင်မှာဒီကောက်ဝဲတစ်ခုလုံးတော့အရေးပါလို့ရှိတယ်ပေါ့နော်။ဒီကဒီလုပ်ငန်းရှင်တွေကိုဒီအဆအပါကြီးအဆုံးထိထိုင်အောင်ပေါ့ဆိုဖော်ပြရမယ်။ဒါနဲ့ကျွန်တော်တို့ရှေ့မှာတမိုင်းရောက်6မှာဖြစ်ခဲ့တဲ့ဒီကောက်ဝဲရဲ့လုပ်ငန်းရှင်တွေလေ့လာကြည့်တဲ့အခါမှာလက်ရှိ2015ဒီကောက်ဝဲတဲ့ဒီစင်ထားတဲ့ပုံစံလေးကလုံးဝအုပ်ုံမကြည့်အောင်ကြည့်ရပါလိမ့်မယ်။ပထမဆုံးအချက်အနေနဲ့လက်ရှိပြုပြီးတဲ့ဆိုတဲ့အပိုင်းပေါ့။အရင်တော့ကရေကောက်ပွဲကတော့၆လဲချင်းပြည့်ပြီဆိုတာလည်းမရှိခဲ့ဘူးလဲချင်းကြည့်ရတယ်ဆိုတာလည်းမရှိခဲ့ဘူးအခုကြည့်ကြတော့လဲချင်းပြည့်ပြီလဲချင်းကြည့်ရတယ်အာတီတူလူလူကလဲချင်းကိုသွားကြည့်ရမယ်ဆိုတာလည်းဖြစ်လာတယ်အဲဒီခါမှာခုနမီဒီယာတက်ပြောင်းလဲပြောတယ်လို့ဝေးရံခေါင်းကြားရေးဒေသတွေမှာလဲချင်းကြည့်လို့ဆိုတာခိုက်ခဲနေချင်းနိုင်တယ်နောက်ပြီးတော့မြန်မာလူကြီးညာတာဖြစ်တဲ့အတွက်သာမတက်တဲ့အရေးမြန်မာသာမတက်တဲ့အရေးဒေသတွေကသူတို့ပြောလဲခိုက်ခဲချင်းနိုင်အဲဒီခါမှာသူတို့နာမည်ကလဲချင်းမှာပါသလားမပါဘူးလားဆိုမှုနာမည်ကြီးထပ်နေကြလားအာအရမ်းဒီမြေကတနာရှိနိုင်တယ်ပေါ့နော်အခုချိန်မှာရန်ကုန်မြို့ပေါ်လူနေရာမျိုးမှာမြို့တယောက်ရဲ့နာမည်ဟာမဲချင်းနဲ့မှာသခါသုံးရပါတာမျိုးရှိနေတယ်။အဲပထမတစ်ချိန်ကနာမထုတ်ပြန်တယ်၊စံဝတ်သွားရင်ပြင်ရတယ်၊ပြင်ဆင်ရတယ်လို့လည်းနောက်တစ်ချိန်ဆက်မှာတယ်။အဲ့တော့ဒီလုပ်ငန်းရှင်တော်မှာတမန်ကန်ကန်မလုံနိုင်သေးတဲ့အချိန်မှာကျွန်တော်တို့ကဒီရုပ်ောက်ပွဲလုပ်ငန်းရှင်ကြီးတစ်ခုလုံးကိုဒီလောက်ကြီးရုပ်ောက်ပွဲကော်မရှင်ကဆက်နေကြရတဲ့ ECB တမန်ကန်ကန်လုံနိုင်ပါမလားဆိုတာတမန်ရဖြစ်ပေါ်ဖြစ်ပါတယ်။နောက်တစ်ချက်ကမဲပေးပိုင်ရရှိပြီးတိုင်းဟာလက်အမှန်တကယ်ပေးဖို့ရောက်ခါမဲပေးပိုင်ရမရှိဘူးလို့ဒိန်းဝင်ပြီးသွားမှဆိုရရဲ့ကျွန်တော်ဆိုရရပါတယ်။လင်းချင်းထဲမှာမပါအဲခါသုံးကပါနေတဲ့သူကသူကိုယ်တိုင်ကတော့ဒီချိန်ပဲမဲပေးလို့ရမှာဖြစ်ပေမဲ့အခြားသူတယောက်ကဒီနေ့မဲပေးဖို့ကအလွယ်ဆုံးတော့လုပ်သွားနိုင်မှာလည်းရှိတယ်။ပြီးတော့ရုပ်ောက်ဘက်ကောင်ရှင်ကိုယ်တိုင်ကသူ့ရဲ့လုပ်ငန်းရှင်တွေကိုစိတ်ကြစီမံခံရမှုမရှိတဲ့အခါမှာအဲဒီဒီမှာတင်းချိလိုက်ဟုတ်ဒီမှာတင်းချိလိုက်ဆိုတော့လက်ချင်းပြည့်ပြည့်ချိန်မှာဘဝစီနေရတယ်။ခဏရဲ့ကျွန်းနဲ့ကတ်မယ်ပြီးသွားလို့ရှိရင်ဘယ်ချိန်မှမလဲချိန်လို့ရမယ်။နောက်ဒီချိန်မထုတ်ပြန်တော့ဘူးသာတင်းအဲ့လိုမျိုးစီနေရတယ်။ဒါပေမဲ့အခုကျတော့ဆက်ပြောပြန်ပြီးရေကောက်ဝင်ပြီးတဲ့ချိန်မှာလက်ချင်းတော့ကတ်ဆက်ပြီးလို့ဆိုတာဖြစ်လာတယ်။ဆိုတော့သူတို့ procedure တွေမှာကိုကချိန်ပြန်မရှိတာဖြစ်တဲ့အတွက်လုပ်ငန်းရှင်ဒီလိုကိုချိန်ပြန်လုံနိုင်ပါမလားဆိုတာတကယ်ဖြစ်ပေါ်နေတာရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ဆွေးနွေးမဲ့တော်တာရှင်တွေလည်းလေးလိုက်မှမှာရောက်နေပါတယ်အရင်ဆုံးကတော့ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့လူငယ်တူဖြစ်တဲ့ကိုဆောင်ခါကိုအလဲပေးခြင်းပါတယ်ကိုဆောင်ခါဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီလက်ရှိရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ပြောရမယ်ဆိုရင်တော့အထူးသဖြင့်ကျွန်တော်တို့လက်ရှိလုပ်နေတဲ့ campaign တွေကရှိပီတာလှိုင်တာရာမှော်ပြီးဒလာဘတ်တွေကျွန်တော်တို့ကြောက်ဖြစ်တယ်ဆိုတော့အဲ့ဒီဘက်မှာရှိတဲ့ကျူးကျော်တွေနဲ့အဲကျူးကျော်လို့ဒီပြောထားတဲ့လူတွေနဲ့ဒီတော့ဒီလက်ရှိပြည်တွင်းရှိကြောင်းလူသမားတွေရဲ့အဲနေပြည်တော်ကအရန်ကိုဆွေးနွေးကြအခြေအနေရှိပါတယ်။အဲအဲ့တော့တူကတော့ဘယ်လိုလဲဆိုတော့ဟိုသူကနေရီကလာတယ်ဒီပါလို့လို့တယ်။ဒါမဲ့ဟိုတူရဲ့နားချိန်ကတင်းကြီးမနေပဲကြီးရပေါ့။ဆိုတော့အဲ့တင်းကြီးမနေမှာသူကမဲရင်တွားကြည့်ကြဖို့ပြောရဲခံပါလေ သူကအဲ့ဒါကိုလုံးဝစိတ်ဝင်စားမှုရှိမနေဘူး။စိတ်ဝင်စားအောင်လေရွေးကောက်ပွဲကော်မရှင်ကလှူဆောင်တာကျွန်တော်လုံးဝမတွေ့ရဘူး။သူတို့ပြင်အဲဆိုင်တာမှာရှိရခုနှစ်ရက်ကတည်းကလုံးဝပြင်းပြီးမှတမ်းမရှိတော့အဲဒီတော့ကျွန်တော်ရှိပြီးသားမှာရှိရ73ရက်ကမှဆိုရင်အဲကျွန်တော်တို့လက်တွေ့ပိုင်ခွင့်ရှိတဲ့လူကဟိုကတိတ်နဲ့300လောက်ရှိတယ်။အဲ့ဒီမှာဟိုဟာဟိုရှုပြောင်းပြီးတော့အဲ့လိုမျိုးအေရင်းနဲ့နေထိုင်တဲ့လူကဟိုဟာရှိတယ်။9000ပေါ့။9000ပေါ့။9000ရှိတယ်။9000ရှိတယ်။ဟိုဟာကျတော့တကယ်လဲဟိုပုံစံ6ချက်6မြင်းအောင်6နဲ့အဲအေရင်းဟိုဟာတကောင်ရင်းနဲ့နေပြီးတော့ဟိုမဲပြီးခွင့်ရှိတဲ့လူက6000ကျော်ပဲရှိတယ်။အဲ့တော့အေဂျင်နဲ့နေတဲ့လူကဒီဘက်ဒီမှာတော်တော်များတယ်။အဲ့တော့ဒီတရက်ဒီတရက်ကနေတရက်အတွင်းလာသူတွေကသူတို့ရဲ့မဲပေးခွင့်အတွက်မတင်နိုင်ခဲ့ဘူးဆိုရင်ဒီမှာပြည်မှာရှိတဲ့လူတွေတော့များများဟာမဲပေးခွင့်ကိုဒီတိုင်းဆုံးရမှာဖြစ်တယ်ပေါ့။ဆိုတော့ဟိုကျွန်တော်တို့လက်ရှိလိုအပ်မှာကဘာလို့လဲဆိုတော့ရုပ်ဝေကွန်မရှင်အနေနဲ့သူတို့ကိုထပ်ပြီးတော့အလန်းမလုပ်ချင်တာဟိုရုပ်ဝေကွန်မရှင်အလုံးမလုပ်ဘူးလို့ကျွန်တော်ယူဆနေပေါ့နော်။အဲ့ဒီလိုအတွက်ပေါ့အားတမ်းအဲ့ဒါကိုကျွန်တော်ပြောတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီထိုင်းနိုင်ငံကဥတန်းထွန်းလဲလေလိုက်မှာရောက်နေပါတယ်ဥတန်းထွန်းရဲ့ရှေ့မှာကျွန်တော်တို့ဆွေးနွေးသွားကြတဲ့ကိစ္စတွေလည်းကြားမှာပါဥတန်းထွန်းလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့အဲကျွန်တော်ဆွေးနွေးချင်တာကဟိုရွေးကောက်ပွဲကော်မရှင်ကအခုမြန်မာနိုင်ငံမှာရှိတဲ့နိုင်ငံတွေနိုင်ငံအားလုံးအပေါ်မှာကြားပိုင်ခွင့်ကိုရွေးကောက်ပွဲကော်မရှင်နဲ့နောက်နေကြကြဖြစ်ပြီးအောင်လုပ်နေတဲ့ပုံစံမျိုးလိုကျွန်တော်ကြားသိရပါတယ်ရွေးကောက်ပွဲကော်မရှင်ဆိုတာကဒီဒီလူတွေကိုရွေးကောက်ပွဲမှာပါဝင်ဖို့ရွေးကောက်ပွဲပြည်ပြည်ရအောင်သူကကြံစီပေးရမယ့်ကိစ္စဟာကနောက်နေကြကြဖြစ်ပြီးအောင်လုပ်နေတဲ့ပုံစံမျိုးလိုတူနေတယ်ခင်ဗျအဲ့ဒါကြောင့်ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကြီးအခုလုပ်နေတဲ့လုပ်ရည်ကြီးဥပမာအဖြစ်ကျွန်တော်တို့ကရက်ွက်ဆယ်မူးယာယီမူးရှိတယ်အဲ့ဒီရက်ွက်ဆယ်မူးယာယီမူးကတိတိကျကျမိနဲ့ချပြီးတော့ကောက်ခိုင်းမယ်ဆိုလို့ရှိရင်ပြီးပြည့်စုံတဲ့ဟာကိုရှုပ်ထွေးမှုဖြစ်အောင်တင်ပြန်ဖန်ပြီးနေတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
အဲ့
ဒါကြောင့်ဒီရွေးကောက်ပွဲကော်မရှင်ကြီးမြန်မာနိုင်ငံလူနိုင်ငံသားတွေအခွင့်အရေးကိုနောက်နေအောင်ကြံ့ကြအောင်ပြသအောင်လုပ်နေတဲ့အချိန်မှာလက်ရှိရွေးကောက်ပွဲဝင်တဲ့ပုဂ္ဂိုလ်တွေကလည်းဒီကော်မရှင်ရဲ့လက်ရအပေါ်မှာကျွန်တော်တို့အနေနဲ့အဲ့တော့တူကြီးအင်းကြီးပြောရရင်တော့တရားစွဲတင်လည်းဆွဲရမှာပဲဒါကလက်ရှိပါတီမှာရှိနေတဲ့ပုံစံတွေရဲ့အလုံးလို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာတောတက်ရှင်ရဲ့ပေးစာတချို့လည်းဒီနေရာမှာဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့ဥလာထွန်းတကုံမျိုးတစ်ခဲပေးစာကိုကျွန်တော်ဖော်ပြခြင်းပါတယ်မတ်တင်ကြီးထိုင်ကျေးဇူးပြုပြီးဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်စစ်မှန်တဲ့အပြောင်းလဲကိုပြည်သူလူထုမူးကြမသွေးလိုချင်ချောင်းပြဖို့နိုဝင်ဘာ8ရက်ရွေးကောက်ပွဲကြီးဟာနိုင်ငံနဲ့ပြည်သူအတွက်သေရေးရှင်ရေးလို့အားလုံးကခံစားနားလည်နေကြပါတယ်ပြည်သူလူထုကတော့ငြိမ်းချမ်းသာယာအေးချမ်းစွာတရားမျှတစွာနဲ့ပြောင်းလဲကျင်တာပါနိုင်ငံတကာကငွေအားနှီးပညာအားတွေနဲ့ရှော့ရှော့ရှူရှူဖြစ်စေချင်တာလည်းအသေးချာပါ88နောက်ပိုင်း90ရွေးကောက်ပွဲကစပြီး2008ဆန္ဒမဲပေးပွဲ2010ရွေးကောက်ပွဲကြီးတွေကပြည်သူလူထုစံတော်ကိုတရားမျှတအေးချမ်းစွာရွေးချယ်ဖော်ပြမပေးခဲ့တာအထင်ရှားမျက်ဝါးထင်ထင်တွေ့မြင်ခံစားခဲ့ကြပြီးပါပြီအခုရွေးကောက်ပွဲမှာလည်းစာလုံးရေးစမဲစင်းကနေစနေပါပြီကျွန်တော်တို့နိုင်ငံမှာဒီစီးရင်လေးကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်မလုပ်တတ်မလုပ်နိုင်လို့မဟုတ်ပါဘူးရှင်းရှင်းပြောရင်လိမ်ဖို့ညစ်ဖို့စတင်အချက်ပြလိုက်တာပါလို့ရည်ထားပါတယ်ရှင်
โอเคเจซูပါခင်ဗျအဲ့တော့အခုအချိန်ထိတော့ဒီကော်မရှင်ရဲ့ဆောင်ရွက်ချက်မှာကျွန်တော်တို့ကြားနေရတဲ့အဝေဘန်ခံရဆုံးကိစ္စတော့ဒီမဲစင်းနေအမှားမှအရင်ရင်ဖြစ်နေတဲ့ကိစ္စလို့ပြောရလိမ့်မယ်ထင်ပါတယ်ဆိုတော့ဒါဟိုဟိုအခုကတော့ရွေးကောက်ပွဲရဲ့ကျင်းပဖို့ကလည်းလာပိုင်းလောက်ပဲကျန်နေဆိုတော့ဒါရီကိုထိရောက်နေဖြစ်ရှင်းနိုင်မယ်နီလန်ဘာရီများအခုချိန်မှာရှိမလဲဆိုတော့ကျွန်တော်ဒီဒေါ်စင်မာဦးရဲ့အမြင်ကိုအရင်ဆုံးကြားချင်ပါတယ်ဒေါ်စင်မာဦးဆွေးနွေးပေးပါဦးခင်ဗျအ
ော်ဟုတ်ကဲ့ပါရှင်ကျွန်တော်တို့အနေနဲ့ဒီဖြစ်စဉ်ပေါ်မှာဒီ recommend ပေါ့နော်ပေးရမယ်ဆိုလို့ရှိရင်တော့အဓိကအနေနဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာပေါ့ဒီမင်းချင်းပြည့်စုံခြင်းနောက်ပြီးတော့ဒီ2015ရွေးကောက်ပွဲအတွက်ဆိုတော့ရည်ရွယ်ပြီးတော့မှတို့လုပ်မဲ့လုပ်ငန်း plan ပေါ့နော်အာ strategic plan ပေါ့တို့မှချထားတာရှိရရှင်ဆိုတော့တို့ရဲ့ strategic plan ကိုပြန်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်တို့မှဒီမင်းချင်းပြည့်စုံခြင်းဆိုတဲ့ခန္ဓာနဲ့ပတ်သက်ပြီးတော့မှအခုလိုမျိုးတဘာဝ BND ရဲ့ကိစ္စနောက်ပြီးတော့အခုလိုမျိုးပေါ့နော်ဒီမင်းချင်းဖြစ်စည်းခံရတဲ့ကိစ္စလိုမျိုးစာရက်ဝစ်ဒီယိုတီဗီချာချာတို့ကနေပြီးတော့မှတိုက်တာထားတာနောက်ပြီးတော့အဲ့လိုဖြစ်နိုင်တယ်ဆိုတာကိုတီဗီချာချာထည့်သွင်းထားတာမျိုးမရှိဘူးဆိုတော့တို့အနေနဲ့အဲဒါကိုမစဉ်းစားမိဘူးပေါ့လေဆိုတော့နောက်ထပ်ဒီမှာနောက်လာမယ်နှစ်ဒီမှာကျွန်တော်တို့ကဒီလိုမဲစင်းနေပါတယ်ပြည့်စုံရတော့မယ်ဆိုလို့ရှိရင်မဲစင်းပြည့်စုံတဲ့ကိစ္စမှမဟုတ်ဘူးပေါ့နော်
ဒီတော့ဒီကောက်ပွဲကော်မရှင်ကရှိသမျှဟိုရည်ရယူထားတဲ့တာဝန်တွေအကုန်လုံးအတွက်အကောင့်ထဲပေါ်ဖို့အတွက်ဆိုလို့ရှိရင်တို့ချမှတ်တဲ့ plan ဟာဆိုလို့ရှိရင်တကယ်ကိုမှဟိုတိတိကျကျပေါ့နော်ကောင်းကောင်းမွန်မွန်တကယ်ကိုမှဒီနှစ်မှာရရှိတဲ့အပေါ်မှာကိုကြည့်ပြီးတော့မှတိတိချာချာထားဖို့လိုတယ် plan လုပ်ဖို့လိုတယ်နောက်ပြီးတဲ့အခါကျတော့နောက်တစ်ချက်ကကျတော့ပြီးတော့ဆိုရကောက်ပွဲကော်မရှင်ကလက်ရှိအနေအထားအကျူရေးမှာဆိုလို့ရှိရင်လည်းသူကနည်းဥပဒေဆွဲခွင့်ရှိတဲ့သူဖြစ်တယ်ဆိုတော့နည်းဥပဒေအနေနဲ့ပတ်သက်ပြီးဆွဲပြီးဆိုလို့ရှိရင်လည်းအဲ့ဒီအဲမှာရှိတဲ့နည်းဥပဒေတချို့ဥပဒေတွေဟာဆိုလို့ရှိရင်ဟိုရည်ရည်ရာမရှိဘူးဆိုတာတွေ့ရတယ်ဖက်တီလက်ဒီဆိုလို့ရှိရင်တကယ်သူအပြင်မှာပြောတာ workshop တွေမှာတွေ့တာတမျိုးဥပဒေထဲမှာရေးထားတာတမျိုးဆိုတာတွေဒီလိုပုံစံလေးရှိနေတယ်ဆိုတော့ဥပဒေနဲ့ပတ်သက်ပြီးတော့လည်းတိတိကျကျရှင်းရှင်းလင်းလင်းနည်းဥပဒေနဲ့ပတ်သက်ပြီးတော့လည်းတိတိကျကျရှင်းရှင်းလင်းလင်းပြောပြပေးဖို့လိုတယ်ဆိုတော့နည်းဥပဒေကတခြားသူ workshop လာပြီးဒီကျမတို့နဲ့ coordination workshop တွေမှာဒီသူတို့ချပြတာကတခြားဆိုလို့ရှိရင် information တွေကအမျိုးမျိုးဖြစ်နေတာလည်းရှိရပါတော့
။ဟုတ်ကဲ့ခင်ဗျာ
။နောက်တစ်ခုကကျတော့ဟိုအုတ်ချိုရေးပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်လို့ဆိုလို့ရှိရင်ကျွန်တော်တို့နေမှာဒီမြန်မာနိုင်ငံတနိုင်ငံလို့အတိုင်းအတာနဲ့ဆန္ဒရှင်ပညာပေးခြင်းလုပ်တဲ့အခါမှာဆိုလို့ရှိရင်လည်းဒီယူကော့ဘွဲကော်မရှင်အဖွဲ့ခွဲမှာရှိတဲ့ဒီဟာဆိုလို့ရှိရင်အလောက်ကြီးလုတ်ပိုင်ခွင့်မရှိဘူးပြီးတော့ယူကော့ဘွဲကော်မရှင်ရဲ့ညှိကြချက်ကိုပဲသူတို့ကစောင့်ပြီးတော့မှလုပ်နေရတာဖြစ်တယ်ပေါ့နော်။ဆိုတော့ပြီးတော့ယူကော့ဘွဲကော်မရှင်ကလေစီနဲ့ပတ်သက်ပြီးတော့မှ30ရာခိုင်နှုန်းပဲတချို့ကပြောလိုက်တယ်30ရဲ80ရာခိုင်နှုန်းမှနေတယ်သူတို့ချပြလိုက်ပြီဆိုလို့ရှိရင်ဒီအမားပေါ်မှာသူကပြန်ပြီးတော့မှတုံ့ပြန်ခြင်းနဲ့ပြန်ပြီးတော့မှဒီအကောင့်ဖြစ်ခြင်းနဲ့အတွက်ဒီကော်မရှင်အခွင့်အရေးတွေကိုသူကချက်ချင်းနဲ့ညွှန်ကြားချက်ထုတ်တာတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေမှာဆိုလို့ရှိရင်ဒီကော်မရှင်အခွင့်အရေးတွေကနေပြီးတော့မှပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားတဲ့အတိုင်းနဲ့ပြန်ပြီးတော့မှအသိလုပ်ပေးရတယ်ရှိတယ်ဆိုတော့ဒီနေ့ကဒါဟုတ်တယ်ဆိုရင်နောက်နေ့ကျရင်ကဒါဟုတ်ချင်မှာဟုတ်တယ်ဥပမာမဲဆင်းအနေနဲ့ဥပမာကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်လည်းဒီနေ့ကတော့ကျူးကျော်မဲဆင်းနဲ့မှထည့်လို့ရတယ်ဆိုရင်နောက်နေ့ကျရင်ထည့်လို့မရအောင်ပယ်ပေးပါဆိုပြီးဖြစ်တာမျိုးကျမတို့တွေ့ရတယ်နောက်တစ်ခုကတော့နိုင်ငံသားရောက်နေတဲ့မဲဆင်းတွေကိုထည့်ပါဆိုပြီးပြောရင်နောက်နေ့ရောက်လို့ရှိရင်သူတို့ကမထည့်ပါနဲ့ဟုတ်ပေးပါဆိုပြီးတော့မှအမျိုးမျိုးပြောနေရရှိရပေါ့နော်ဆိုတော့အုပ်ချုပ်ရေးပိုင်းအနေနဲ့ဆိုလို့ရှိရင်လည်းဒီကြောင့်ဒီကော့ဘွဲကော်မရှင်ကနေပြီးတော့မှအထူးအဖြစ်သူရဲ့ချုပ်ကန်မှုတွေတော်တော်တန်တော်ချော့ချလို့ရတဲ့အရာတွေဆိုလို့ရှိရင်တော်တော်များများချက်ချပေးဖို့လိုအပ်တယ်လို့မြင်တယ်။နောက်တစ်ခုကကျတော့ကျမတို့နိုင်ငံရေးပါတီတွေပေါ့အုပ်ချုပ်ရေးပိုင်းမှာဆိုလို့ရှိရင်ကျမတို့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုဒီကြီးကျက်တဲ့အပိုင်းတွေမှာဆိုလို့ရှိရင်လည်းသူရဲ့ကြီးကျက်မှုအပိုင်းကနည်းနည်းညာလုံးတယ်ဆိုတော့ကျမတို့တွေ့ရတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်ကျမတို့ရေကောက်ပွဲလေးလာစောင့်ကြည့်ခြင်းလုပ်ငန်းလုပ်တဲ့သူတွေအနေနဲ့ဆိုလို့ရှိရင်ဒီရှောက်လွာတွေပါတင်ရတယ်။ဟု
တ်ကဲ့ခင်ဗျ။အ
ဲ့ဒါဆိုလို့ရှိရင်ကျမတို့အတွက်အခက်ခဲတွေတွေ့ရတယ်ပေါ့နော်မလွယ်ကူဘူးဆိုတာတွေ့ရတယ်
ဒေါ်စင်မအိုးကြီးကျေးဇူးပါကျွန်တော်တို့ချန်တဲ့လူတွေလည်းနည်းနည်းအလှည့်ပေးခြင်းလို့လေကျွန်တော်တို့အစီအစဉ်တော့ကအခုဆွေးနွေးပွဲမှာပါဝင်နေတဲ့လူတွေလည်းနည်းနည်းများနေတော့ချန်တဲ့လူတွေလည်း
ဟို
နည်းနည်းဟိုချုံပြီးတော့ဖြည့်ပေးစေချင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဦးကျော်လင်းသူရှင်းနေတူဦးလည်းဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကမ်းလှမ်းထားတဲ့ပုဂ္ဂိုလ်ဖြစ်နေတဲ့အတွက်ကျွန်တော်အချိန်ဝင်နည်းနည်းလေးဟိုဟိုတက်နိုင်များချုံပြီးတော့ပြောဆွေးနွေးပေးပါခင်ဗျာဦးကျော်လင်းဆွေးနွေးလို့ရပါတယ်ဟုတ်ကဲ့ကျွန်တ
ော်ပြောမယ်ဆိုလို့ရှိရင်တော့ဗျာအခုရုပ်ကောပွဲကဘယ်လိုဖြစ်လဲဆိုတော့2008ပြည်ပုံကိုအခြေခံတယ်။အဲ့ဒီကအစားစိတ်ပြည့်စရာပေါ့။အခုရုပ်ကောပွဲကော်မရှင်ကကြီးလိုက်ပြန်တော့လေကျွန်တော်တို့ဟိုဘိုးဘိုးဆိုတဲ့ပြည်ပုံပေါ့ဗျာ။အဲ့ဒီအပြင်တခါတော့အပြိုဆိုးဆိုတာကျွန်တော်တို့ဒေါ်လီပါတီမမရင်ဆိုခဲ့တာလိုပဲ။ဟိုသူပြည်ပုံလေးနဲ့နာမည်ပုံပေါ်တဲ့အပြင်ကျွန်တော်တို့ထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဗျာ။ဒီဟိုဒီဒီဦးအောင်ပဲပြောတော့တယ်လို့ပဲရှင်းတော့သူတို့ရှော့အောင်လုပ်လိုက်တယ်။ရှော့ပြီးရှော့အောင်လုပ်ပြီးတော့မပြန်ပြင်းမယ်။အဲ့လိုပြင်းရင်တော့ပညာရှိဒါပေမဲ့ကျွန်တော်အခုထိုက်ကြည့်တော့အခုဒုတိယအကြိမ်အထိပြန်ပြင်တာသိမတွေ့ရသေးဘူးဒါပေမဲ့ရုပ်ကောက်ပွဲပြင်းတော့သူရလက်တွေမှာသူတို့လိုလိုပြင်တဲ့ပုံတွေ့နေရတယ်ဗျအဲ့တော့ဒါကဒါလူကြီးဒီလောက်ထိဟိုနေ့ကတော့ဖေဗာလိုပေါ့ဗျအရေးယူတဲ့အဖို့ကြီးရလေရှိတာမဟုတ်တော့ကျွန်တော်တို့ဒီမှာကတော့ထိနှိုင်းသူတို့လက်ခုပ်ထဲဖြစ်တော့30ရာခိုင်နှုန်းပဲအမခန့်နဲ့ဆိုတဲ့ကတော့ကျွန်တော်တို့ကကြမာလေးကဆုံးဖို့လို့ပဲရှိပါတယ
်
ဒါပေမဲ့တိုင်းပြည်ကလည်းစိတ်ဝင်စားစွာကြိုးစားနေတဲ့အတွက်ကြောင့်ကျွန်တော်ကတော့ဟိုဗာလိုပေါ့ဗျအခုရုပ်ကောက်ပွဲဝင်တဲ့လူတွေလည်းတော်တော်လေးကိုကိုကျင်းစားပြီးတော့သူတို့လည်းကျွန်တော်အားပေးကြပါတယ်ဒါပေမဲ့လည်းဒီအထက်ကဒိုင်လူကြီးလုံးမဲ့ရုပ်ဘတ်ကော်မရှင်ကဆေးပြေစရာဆိုတော့ဝေးကျွန်တော်မိုက်ချပြူရှင်ပါတယ်ဆက်ပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဒီလေလိုင်းမှာဟိုချောင်းဆောင်ဆရာတော်လည်းရောက်နေပါတယ်မြန်မာနိုင်ငံကပါဟိုဆရာတော်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲဟုတ်ပါတယ်ဒကာကြီးဦးဇင်းတို့တမန်တားကြီးတဲ့နေသားကြီးကိုတော်ခရိုင်ခမောက်ကြီးမျိုးနဲ့ချောင်းဆောင်ရွာမှာဆရာသူကြီးရွာသားတွေကမေးဖြေရှင်ကြပါတယ်အဲဒါပေမဲ့လို့လည်းပဲမြန်မာနိုင်ငံမှာကျင်းပါတဲ့ကျင်းပါတော့မဲ့ရွေးကောက်ပွဲဟာဒီလိုမြန်မာနိုင်ငံအတွက်ကျင်းပတဲ့ရွေးကောက်ပွဲမဟုတ်ပင်နဲ့ဗမာအတွက်ကျင်းပတဲ့ရွေးကောက်ပွဲလို့ဖြစ်နေတယ်။ ဘာဖြစ်လို့လဲဆိုတော့တရားလာကိုစားပြုတဲ့တမတို့အဲပါတီတွေတခုမှမပါဘူးကြကြောင်းသူတို့အဲဗမာပါတီနှစ်ခုပဲနေပြီးတော့ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြန်မလို့ဖြစ်နေတယ်အဲအခြားအခြားသောတရားသားတွေပါတီတွေဆိုတာလေးပဲအဲ့ဒါသူတို့နဲ့တင်းတဲ့လူတွေဆိုတော့အဲ့ဒါလေးပဲကြံ့ခိုင်ရပါပဲ
တင်းမဖျားတင်းမဖျားတခုပဲတခုရှိတာတပည့်တော်တို့
ဆွေးနွေးပွဲကတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ဦးဇင်းတို့ကယုံကြည်သုံးသပ်ပါတယ်
တင်မဖေရဒါပေမဲ့တပည့်တော်တို့ဆွေးနွေးနေတာဒီရွေးကောက်ပွဲကော်မရှင်အခမ်းအနားကိုအဓိကအာရုံစိုက်ပြီးဆွေးနွေးရဖြစ်တော့ဒီအကြောင်းတွေအလင်းသိရင်တော့တပည့်တော်တို့ပြန်ပြီးဆွေးနွေးပါမယ်ဖေရကျေးဇူးတင်ပါတယ်အခုကျွန်တော်အစီအစဉ်ကပြီးဖို့အချိန်က1မိနစ်ခွဲလောက်တော့ရပါသေးတယ်ဆိုတော့ကျွန်တော်ဥစော်သက်ထွေးကိုလည်းအလှည့်ပေးချင်ပါတယ်ဥစော်သက်ထွေးအနေနဲ့ဘယ်လိုမြင်လဲခင်ဗျအခုဒီကော်မရှင်မှာဒီအဝေးဘက်အခမ်းအနားဆုံးကိစ္စဖြစ်တဲ့ဒီမဲစင်းနေ့အမှားမှအရင်ရုံကိစ္စတွေကအခုအချိန်ကတော့သိပ်မကျန်ဘူးဒါပေမဲ့ဒီကြားထဲမှာဒါတွေတက်နိုင်များပြင်မယ်ဆိုရင်ပြင်နိုင်တဲ့နည်းလမ်းဘာတွေများမြင်မိလဲ
ရှင်စမ်းဆောင်ရတကယ်ဉာဏ်ပြင်းနေရလားဓမ္မမို့ရင်ဟိုရှော့ချတာလားဆိုတော့ကျွန်တော်တို့မော်နီတာရင်းလုပ်ဖို့ဆိုပါတယ်ဘာလို့လဲဆိုတော့2008ဖွဲ့စည်းပုံကျင်းအောင်ဥပဒေကိုအတည်ပြုဖို့လှုပ်တော်တော့ကဒီပေါ့ဝဲကော်မရှင်နဲ့ဒီမဲယုံနေရအရန်တက်ကြွတယ်လို့အခုလုပ်တာတွေကတချို့ဟာတွေမှာတက်ကြွမှုရှိပါဘူးဥပဒေမှုအားနေတာတွေ့ရပါတယ်အထူးသဖြင့်ကတော့နေရမြို့တက်တကူကမြို့တက်တကူပြောင်းနေပြီးသားစုကမဲစင်းရနှစ်နေရမှာပါမယ်အဲ့တော့အဲ့လိုမဲနေရမှာတဲ့ရင်တံငွေသသိန်းသို့မဟုတ်ထောင်တန်းတစ်နှစ်သို့မဟုတ်ပြစ်ဒဏ်နေရာလို့ချခံနိုင်တယ်ဆိုတော့ဒီမိသားစုကရှေ့ပြောင်းရတဲ့နေရာဟောင်းကမဲစင်းကိုသွားရောက်ပဲဖြစ်တယ်ဆက်ချက်ဖို့တောင်းဆိုရယ်အဲ့ကမှပူပေါင်းဆောင်ရမှုကတက်တက်ကြွကြမရှိဘူးအစစ်စစ်ပရိုစီဂျာတွေကိုပြောတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်ကတကယ်စွမ်းဆောင်ရည်ညံ့နေလားစက်ဆောင်ရည်ရှော့ချတာလားဆိုတော့မော်နီတာရင်းကျွန်တော်တို့လုပ်ရမယ်မီဒီယာရဲ့တာဝန်ကဒါမှတရားမျှတတဲ့တရားမျှတဖို့ဆိုတဲ့အဖြေကိုထုတ်ပေးနိုင်မှာဖြစ်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ဟာကနဒီရှုပ်ထွေးမှုတွေကနေပြီးတော့မှနိုင်ငံရေးအရာဖြေတွေပြောင်းပြန်ပြောင်းလဲသွားနိုင်တယ်ဆက်ရောက်မှုကိုအကျုံးသိခံစားရတယ်
โอเคကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီမြန်မာနိုင်ငံလိုရွေးကောက်ပွဲအတွေ့အကြုံတွေနဲ့ပတ်သက်လို့နှစ်တော်ကြာဆက်ပြတ်နေတဲ့အတိုင်းပြည်နေတော့ဒီကော်မရှင်အခမ်းအနားကလည်းအရေးကြီးရဲ့ဆိုတော့အားလုံးကတင်းတင်းကြပ်ကြပ်လက်ခံကြမှာပါခင်ဗျာအခုလိုပါဝင်ဆွေးနွေးပြီးတဲ့ပုံစံတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ဟိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကမ်းလှမ်းထားရင်မယ်လဲကျွန်တော်အချိန်မရတဲ့အတွက်ပါမထည့်သွင်းနိုင်တဲ့ပုံစံတွေကိုလည်းနှူးညွတ်တောင်းပန်ပါတယ်ခင်ဗျာ
ထလို့ဒူမခင်ပြထွေးနဲ့ဒူကောင်လွင်ကစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြန့်ရှိနေတဲ့အချိန်အတွင်းမှာတည်ငြိမ်ချင်းချုပ်ကိုမိုက်တင်ငီထိုက်ကကြီးညာပေးပါမယ်ရှင
်ဆီးရီးယားနယ်စပ်ကတူရကီရဲ့ဝေဟင်ပိုင်နယ်ထဲရုရှားစစ်လေယာဉ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးမှာတော့တူရကီနဲ့ရုရှားနှစ်နိုင်ငံရဲ့အနာဂတ်ဆက်ဆံရေးအပေါ်မှာတူရကီသမ္မတကမေးခွန်းထုတ်လိုက်ပါတယ်။ကျွန်တော်တို့တွေးထင်မှထားတဲ့တချို့ဖြစ်ပျက်ခဲ့ပြီးဒီကိစ္စတွေကိုတူရကီဘက်ကလက်တင်မခံနိုင်ဘူးလို့တူရကီသမ္မတရက်ဆစ်ထေးရဲ့အာရူဂန်ကဘယ်လ်ဂျီယံဝန်ကြီးချုပ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့တူရကီနေစဉ်သတင်းစာကဖော်ပြခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံခွန်တုစ်မြို့မှာဒီကနေ့တိုက်ပွဲသစ်တွေပြန့်ဖြစ်နေတာကြောင့်ဒီမြို့ကိုအရင်ဝင်သိမ်းခဲ့တဲ့သဘုံတွေကိုလုံးဝမောင်းထုတ်ပြီးတမျိုးလုံးကိုထိန်းထားပြီးပြီလို့အစိုးရဘက်ကပြောဆိုထားခဲ့တာကအလဟတာဖြစ်သွားခဲ့ပါပြီ။အာဖဂန်အစိုးရတပ်တွေနဲ့တာလီဘန်သဘုံတွေကြားပြည်내ရဲ့မြို့တော်ခွန်တုမြို့လေရင်ပြင်မှာအခုလိုတိုက်ပွဲတွေဖြစ်ပွားတာပါ။အာဖဂန်အရာရှိတွေကလည်းနိုင်ငံမြောက်ပိုင်းကဒီမြို့ကိုအစားအသောက်တွေနဲ့တခြားရိတ်ခါအကူပစ္စည်းတွေပို့လို့မရသေးဘူးလို့သတိပေးပြောဆိုထားပါတယ်။အတလန်တိတ်ဒေသတလအချက်လက်အကာအကွယ်ပေးရေးသဘောတူညီချက်ဟာအမေရိကန်အခြေစိုက်လူမှုကွန်ရက် Facebook သုံးဆွဲသူတွေအတွက်အပြည့်အဝအကာအကွယ်မဖြစ်စေဘူးလို့ဩစတြေးလျကျောင်းသားတဦးရဲ့တိုင်တန်းချက်ကိုဥရောပရဲ့အမြင့်ဆုံးတရားရုံးကအနိုင်ပေးလိုက်ပါတယ်။ဥရောပကသုံးဆွဲသူတွေရဲ့အချက်လက်တွေကိုအမေရိကန်လုပ်ငန်းကြီးတွေကအပြည့်အဝအကာအကွယ်ပေးရေးဒေသရင်းစောင့်ကြည့်သူတွေလိုအပ်ချက်ရှိတာကို Safe Harbor လို့ခေါ်တဲ့သဘောတူညီချက်နဲ့ဖယ်ရှားပစ်လို့မရဘူးဆိုပြီးဒီကနေ့မှပဲဥရောပတရားရုံးကကြေညာလိုက်တာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမှခင်ပြထွေးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tenor Chronolysis ဖြစ်ပါတယ်။ VOA မြန်မာဘိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးစင်တာနဲ့ဘဝတထိုက်လေးကြားကြပါစေ။နောက်ရက်ဒီမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျမရှာဖုံပါ။
Thank you. This program has come to you from the Voice of America, Washington.